Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ3ရက်ဗုဒ္ဓဘူးနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျွန်မအင်တာနက်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်အခုလိုဆောင်းရသည့်အချိန်ကာလမီတာလိုင်းတွေပြောင်းလဲထုတ်လွှင့်နေတာကိုလည်းအသိပေးချင်ပါတယ်ရှင်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးကဒင်းတွေကိုမတ်တန်ကြီးထိုင်နေသူပြောပြပေးမှာပါဒီမိနစ်နားဆင်ရမယ့်ဒင်းတွေမှာတော့အမေရိကန်မှာမိသိန်းချမ်းွေထုတ်လွှင့်မှုတွေရှော့ချမဲ့အစီအစဉ်တစ်ခုသမ္မတဂျိုးဘိုင်ဒန်ကကုလသမဂ္ဂရာသီဥတုဆိုင်ညီလာခံမှာကြေညာထားတဲ့တဲ့ရင်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာရဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်နေတဲ့အကြောင်း UNESCO ကပြောလိုက်တဲ့တဲ့ရင်ဆက်ရတဲ့တဲ့ရင်ပါဝင်ထိတ်တန့်ရောက်မြန်မာနိုင်ငံတကာတဲ့ရင်တွေကိုနားဆင်ကြရမှာပ
ါကောင်းပါပြီရှင်ရုံမြင့်တန်ကြားနဲ့အတန်ထုံးလွင့်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်ကြောင်းအင်္ဂါနေ့ကစစ်ကောင်စီကကြေညာချက်အရဆိုရင်ပုဂ္ဂလိကရုပ်တံလိုင်းတွေအပေါ်မှာဘလို့တက်ရောက်မှုတွေရှိနေမလဲ
။ China Forever အပါဝင်ချန်နဲ့ပုဂ္ဂလိကရုပ်မြင့်တန်ကြားလုပ်ပိုင်မှုရှိတဲ့သူတွေကဒီချိန်မှာပြည်ကြီးကြီးထားတဲ့ကျွန်တော်ပြောခဲ့နေရတော့
ဒါကတော့သတင်းသမားကိုနေတန်မောင်က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံတင်ပြဖို့ရှိပါတယ်တခါဘုံလန့်နေရတဲ့အကြောင်းဖွင့်ချိန်အခြေအနေသတင်းပေးပို့ချက်စစ်ကောင်စီကျင့်သုံးမယ်ဆိုတဲ့ PR စနစ်ပေါ်မှာသုံးသက်ချက်တချို့သုံးသက်သူတွေရဲ့အမြင်တွေပေါ့နော်အဲ့ဒါတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဆွေးနွေးကန်အမေရိကန်နိုင်ငံရေးအကြောင်းစီကောင်းစရာစာရာတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကတင်ဆက်မှာပါရှင
်စကော့တလန်ဂလက်စကိုကကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံမှာနိုင်ငံပေါင်း100ရောက်ခေါင်းဆောင်တွေဒုတိယနေ့ဖြစ်ဆွေးနွေးကြတဲ့အင်္ဂါနေ့မှာပဲအမေရိကန်ပြည်တော်စုမှာမိသိန်းတန်းွေထုတ်လုပ်မှုတွေရှော့ချမဲ့အစီအစဉ်တစ်ရပ်ကိုသမ္မတဂျိုးဘိုင်ဒန်ကြေညာလိုက်ပါတယ်။အမေရိကန်မှာအခုကစလို့ရှေ့လာမဲ့2030ပြည်နှစ်ထိမိသိန်းတန်းွေထုတ်လုပ်မှုတွေရှော့ချသွားမှာဖြစ်ပြီးကမ္ဘာကြီးပုံနှိမ်မှုကိုရှော့ချဖို့ရည်မှန်းထားတဲ့အတိုင်းဖြစ်ဖို့ဆိုရင်မိသိန်းတန်းွေတွေကိုအမြန်ဆုံးရှော့ချဖို့လိုတဲ့အကြောင်းလဲသမ္မတဘိုင်ဒန်ကတိုက်တွန်းသွားခဲ့တာပါ။ကမ္ဘာကြီးပုံနှိမ်မှုဖြစ်စေတဲ့ဟိုက်ဒရိုကာဗွန်မိသိန်းတန်းွေတွေကိုတော့ကြောင်မီဆွေသဘောတန်းွေနဲ့ရင်းနှံထုတ်လုပ်မှုတွေနောက်တရီပို့ဆောင်မှုတွေကနေထွက်ပေါ်လို့ရှိပြီးမွေးမြူရေးစွန့်ပြစ်မိုက်ပုံနေတဲ့တချို့စက်ပြိုးရေးလုပ်ငန်းတွေကလည်းမိသိန်းတန်းွေအမြောင်များထွက်ပေါ်တတ်ပါတယ်။အမေရိကန်ဆွေကတော့စွန့်ရင်စက်ပြိုးရေးတရီပို့ဆောင်ရေးအိုးအိမ်နဲ့ပြည်ထောင်စုဌာနတွေပါဝင်အစိုးရလုပ်ငန်းအများပြားအတူပူးပေါင်းပြီးကာဗွန်တန်းွေရှော့ချမဲ့အစီအစဉ်မှုအင်္ဂါနေ့ကကြေညာခဲ့တာပါ။မိသိန်းတန်းွေရှော့ချရေးနိုင်ငံတကာသဘောတူညီချက်အရ2030ပြည်နှစ်မှာနောက်ဆုံးထားပြီးမိသိန်းတန်းွေထုတ်လွှင့်မှုတွေကို2020ပြည်နှစ်ကပမာဏထက်30ရာခိုင်နှုန်းရှော့ချဖို့တတ်မှတ်ထားပါတယ်။ကမ္ဘာပူချိန်ကို 1.5 ဒီဂရီဆယ်ဆီယပ်ကျော်ထိန်းထားနိုင်မှုမိသိန်းတန်းွေကိုအမြန်ဆုံးရှော့ချဖို့လိုအပ်တဲ့အကြောင်းနဲ့ကျွမ်းကျင်သူတွေကသတိပေးနေတာဖြစ်ပါတယ်။
ရာသီဥတုဆိုင်ရာရည်မှန်းချက်တွေကိုဆောင်ရွက်ချဖို့နဲ့ပိုပြီးပူးပေါင်းဆောင်ရွက်ရေးတရုတ်သမ္မတရှီဂျင်းပင်ကစကော့တလန်ဂလက်စကိုမြို့မှာကျင်းပတဲ့ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံ COP26 ကိုပေးပို့တဲ့ကြေညာချက်မှာတခြားနိုင်ငံတွေကိုတိုက်တွန်းလိုက်ပေမဲ့တရုတ်နိုင်ငံအနေနဲ့တော့ဂရီကဝတ်သစ်တွေတော့မပေးပါဘူး။မျှော်မှန်းချက်တွေကိုလက်တွေ့ဆောင်ရွက်မှအမှန်တကယ်အကောင့်ထဲပေါ်လာမှဖြစ်ကြောင်းပေးထားတဲ့ဂရီကဝတ်ကိုလေးစားဖို့လိုအပ်ကြောင်းရာသီဥတုအရေးဖော်ဆောင်နိုင်ဖို့အတွက်လက်တွေ့ကြတဲ့ရည်မှန်းချက်တွေမျှော်မှန်းချက်တွေချမှတ်ပြီးနိုင်ငံအခြေအနေနဲ့အညီအကောင်းဆုံးဆောင်ရွက်ဖို့လိုတယ်လို့တရုတ်သမ္မတရှီကပြောပါတယ်။ညီလာခံကတော့တရုတ်သမ္မတကိုယ်တိုင်မတက်ပါဘူး။တရုတ်ဟာကမ္ဘာမှာကာဗွန်ထုတ်လွှတ်မှုအများဆုံးဖြစ်ပါတယ်။တရုတ်မှာစွန့်အင်မလုံလောက်မှုနဲ့ကြုံနေရပြီးစက်တင်ဘာလလယ်ပိုင်းအတွင်းမှာနိုင်ငံရဲ့၃ပုံ၂ပုံကျော်ဓာအားပြတ်တောက်မှုတွေနဲ့ကြုံခဲ့ရပါတယ်။ဒါဟာဆိုရင်ဆယ်စုနှစ်တစ်ခုအတွင်းတရုတ်မှာအဆိုးရွားဆုံးလျှက်စစ်မလုံလောက်မှုအခြေအနေတစ်ခုဖြစ်ပါတယ်။ဓာအားပြတ်တောက်မှုတွေကြောင့်ဆက်ယုံတွေအပေါ်ထိခိုက်တက်ရောက်ခဲ့ပြီးကမ္ဘာတလောကုန်စည်ဖြန့်ဖြူးမှုမှာပါထိခိုက်မဲ့အရေးကိုစိုးရိမ်စရာဖြစ်စေခဲ့ပါတယ်ရှင်
။ရာသီဥတုဖောက်ပြန်မှုကခံနိုင်တဲ့တည်နှံတွေစိုက်ပျိုးနိုင်အောင်ကမ္ဘာတလောကအငယ်စားစိုက်ပျိုးရေးလုပ်ငန်းတွေအတွက်ဘီလ်မလင်ဒါဂိတ်စ်ဖောင်ဒေးရှင်းကဒေါ်လာ315သန်းလှူဒါန်းမဲ့အကြောင်းဖောင်ဒေးရှင်းကိုပူးတွဲထူထောင်သူပရာဟိတလူရှင်ဘီလ်ဂိတ်စ်ကကြေညာလိုက်ပါတယ်
။ Pronouncing 315 million over the next
few years. ကမ္ဘာတံခွေတွေကြောင့်ကမ္ဘာရာသီဥတုတနည်းတဲ့တင်ပုံမှန်ပုံနွေးလာတဲ့အကြောင်းဆက်ပြွေးလုံးကိုက်နေသူတွေထူးသဖြင့်အပူပိုင်းဒေသတွေမှာစိုက်ခွင်းတွေထွက်ပြီးအလုံးလုံးပို့ခက်ခဲလာမဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေအတွက်အကူအညီပေးဖို့ရာသီဥတုတန်ခန့်နိုင်တဲ့မျိုးစေ့တွေထောက်ပံ့ကူညီတာမျိုးလိုအစီအစဉ်တွေလိုအပ်နေတဲ့အကြောင်းလဲပရိုက်တာလူချင်းဂိတ်စာ
အပကနစတန်နိုင်ငံမြို့တော်ကာဘူးမှာရှိတဲ့နိုင်ငံရဲ့အဓိကစစ်ဆေးရုံကြီးကိုအာဖဂန်အခြေစိုက် IS ခေါ်ရာဆန် IS ကအဖွဲ့နဲ့ဆက်နွယ်တဲ့စစ်သွေးကြွတွေကအင်ကာနီမှာတိုက်ခိုက်ခဲ့တယ်လို့တာလီဘန်ကပြောပါတယ်။မြို့တော်ရဲ့ဝါဇီယာအက်ကဘာခန်းအရက်မှာရှိတဲ့စာဒါမိုဟာမက်ဒါဝုဒ်ခန်ဆေးရုံကိုစီးနင်းတိုက်ခိုက်မှုအတွင်းအနည်းဆုံး9ဦးသေဆုံးပြီး9ဦးဒဏ်ရာရတယ်လို့တာလ
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တွင်းနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာသမားတွေရဲ့အခြေအနေနဲ့ပတ်သက်လို့စိုးရင်ကြောင်းကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကပြောလိုက်ပါတယ်
။ UNESCO says that threats of violence and attacks against journalists in Myanmar have created a climate
မြန်မာနိုင်ငံမှာသတင်းသမားတွေကိုတိုက်ခတ်မှုတွေနဲ့အကြမ်းဖက်ချင်းချောက်မှုတွေကြောင့်မီဒီယာသမားတွေအတွက်စိုးရင်ထိတ်လန့်စရာအခြေအနေတစ်ရပ်ပေါ်ပေါက်နေပြီးသတင်းချဲ့လက်တွေသဘောထားအမြင်ယူဆတွေကိုလွတ်လပ်စွာဖျက်ဝေမှုတွေမှာလည်းအဟန့်အတားဖြစ်နေတဲ့အကြောင်း UNESCO ကပြောပါတယ်လို့ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖရန်ဟတ်ကနယူးယောက်ကုလသမဂ္ဂရင်းချုပ်ကပေါ်တွင်းနေတဲ့ရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဒီမိုကရေစီနည်းချက်ရွေးချယ်တင်မြှောက်ထားတဲ့အယက်သားဆူရောက်ကိုဖယ်ရှားပြီးဆင်အာနာသိမ်းခဲ့တဲ့ကိုလတာကာလအတွင်းတရင်သမား126ဦးထက်မနည်းဖမ်းဆီးခံရပြီးအမျိုးသမီး9ယောက်ပါဝင်အနည်းဆုံး49ယောက်ဟာအခုချိန်ထိဖမ်းဆီးခံထားရဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါရယ်။ဖေဖော်ဝါရီလ10ရက်နေ့ဆင်အာနာသိမ်းပြီးနောက်ပိုင်းတရင်မီဒီယာ9ခုရဲ့လုပ်ငန်းလိုင်စင်တွေရုတ်သိမ်းခံခဲ့ရပြီးလွတ်လပ်တဲ့တရင်မီဒီယာ20ရဲ့လုပ်ငန်းတွေရပ်ဆိုင်ခဲ့ရတယ်လို့အေးအေးယူခံခဲ့ရတဲ့မီဒီယာလုပ်ငန်း၄ခုနဲ့စီးနင်းရှာဖွေခံရတဲ့ဒိန်းဌာန၉ခုရှိတယ်လို့လည်းပြောပါရယ်။မြန်မာနိုင်ငံမှာမီဒီယာလုပ်ငန်းတွေပေါ်ဆက်အနာဝင်တွေကစီးနင်းချက်ထိ ंछ ုပ်ကန့်သက်တဲ့မူဝါဒနဲ့လုပ်ရည်ပေါ်စိုးရင်ကြောင်းနဲ့ဒိန်းသမားတွေပါဝင်မတရားဖမ်းဆီးထားသူအလုံးကိုပြန်လွတ်ပေးဖို့လည်းဒိန်းသမားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ကင်းလွတ်ခွင့်ရနေရတယ်ပပျောက်ရေးနေမှာ UNESCO ကတောင်းဆိုထားပါရယ်။
American ပြည်တော်စု New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလက်ဖြင့်ကုလသမဂ္ဂဆိုင်ရာ American တပ်အမတ်ကြီးဟောင်း Bill Richardson ဟာအင်ကန်နီကမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုချင်းမြောက်လိုင်းနဲ့နေပြည်တော်မှာတွေ့ဆုံပါတယ်။မြန်မာနိုင်ငံတွင်း COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးကုသရေးလုပ်ငန်းဆောင်ရွက်မှုကာကွယ်ဆေးထိုးနှံမှုအခြေအနေတွေနဲ့အမေရိကန်ဘက်ကရောဂါကာကွယ်ဆေးကူညီပေးမဲ့အခြေအနေတွေကိုဆွေးနွေးတဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပါတယ်။ဘေရစ်ချက်ဆန်ရဲ့ခီးစဉ်ဟာသူ့အစီအစဉ်နဲ့သူတွားရောက်တဲ့ခီးစဉ်ဖြစ်ပေမဲ့လူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံစီအမြန်ရောက်နိုင်ရေးအထောက်အကူဖြစ်စေနိုင်တာကြောင့်အမေရိကန်အစိုးရအနေနဲ့ကြိုဆိုကြောင်းတင်းနှာနေမှာပြောဆိုထားပါတယ်ရှင်။
ဤဒီအပေါ်မှာတကယ်တက်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာတနည်းပြ နိုင်ငံမြောက်ပိုင်းမှာတက်ခတ်မှုတွေပြင်းထန်လာနေတဲ့တစ်ချိန်တည်းမှာပဲဗဟိုစုရကတနင်္ဂနွေလုံးအရေးပေါ်ချင်းနေကြီးညာလိုက်ပါတယ်။နိုင်ငံလုံးအရေးပေါ်ကြီးညာချက်အမေရနိုဝင်ဘာလ2ရက်အင်္ဂါနေ့မှာစတင်အသက်ဝင်မယ့်အကြောင်းအစိုးရရဲ့အဘော်ဖာနာသင်းဌာနကဝန်ကြီးဖွဲ့ရဲ့ထုတ်ပြန်ချက်ကို Twitter လူမှုကွန်ရက်မှာဖော်ပြလိုက်တာပါ။အရေးပေါ်ချင်းနေကြီးညာချက်အမေကိုလွှတ်တော်က24နာရီအတွင်းအတည်ပြုပေးဖို့မျှော်လင့်ထားတဲ့အကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီဂရီပြည်သူ့လူမျိုးရေးတပ်ဦး TPLF တပ်ဖွဲ့တွေကနိုင်ငံတွေကိုတွေးချက်သိမ်းပိုက်နေပြီးအတိတ်အပါပါမျိုးတော်ထိကြီးတက်ဖို့စဉ်းစားနေတဲ့အကြောင်းအစိုးရကိုကူကပြီးရတဲ့ငါလည်းအင်္ဂါနေ့မှာဖော်ပြခဲ့တာပါမြို့ကန်တွေကိုလည်းကိုယ်မှရှိတဲ့လက်နက်တွေကိုစီရင်ပေးဖို့နဲ့ခုခံကာကွယ်နေအောင်ပြင်ဆင်ဖို့အတိပေးထားတယ်လို့လည်းသတင်းကဖော်ပြပါရယ
်ဆူရန်နိုင်ငံမှာစနေနေ့ကဆင်ရလာဒိမှုစန့်ကျင်ဆန္ဒပြပွဲတွေအတွင်းဆူရန်စစ်တပ်ဖက်ကထိန်းသိမ်းသိမ်းသိမ်းရှိခဲ့ပြီးဒီလိုထိန်းသိမ်းသိမ်းသိမ်းရှိမှုကြောင့်နိုင်ငံမှာအာဏာခွဲဝေမှုသဘောတူညီချက်ကိုပြန်သွားနိုင်ဖို့အလားအလာတိုးလာစေကြောင်းအမေရိကန်အထူးကိုယ်စားလှယ်ကအင်္ဂါနေ့မှာပြောပါတယ်ဆနာပြတ်သူ၃ယောက်တည်ဆုံးရတဲ့အထိဆူရန်စစ်တပ်ကပြစ်ခတ်ခဲ့ပေမဲ့လို့လဲအာဖရိကဥဂျိုဒေတာဆန်ရအမေရိကန်အထူးကိုယ်စားလှယ် Jeffrey Feld Man ကတော့အမေရိကန်ပြည်ထောင်စုဝါရှင်တန်ကသတင်းတောက်တင်တဲ့တယ်လီဖုန်းကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်ရှင
်ကောင်လေးဦးနဲ့မတ်တင်ကြီးထိုက်ပါရှင်ဗုဒ္ဓဘုနေ့နဲ့နဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့ရုပ်မြင်တန်ကြားနဲ့အတန်ထုံးလွှင့်ခြင်းဆိုင်ရာဥပဒေကိုစစ်ကောင်စီကပြင်ဆင်လိုက်တဲ့အပေါ်မှာသုံးသက်ချက်တွေကိုတင်ပြဖို့ရှိပါတယ်ရှင်အခုတော့ကချင်ငင်းချဲရေးအကျိုးဆောင်တွေနဲ့ဒီစစ်ကောင်စီငင်းချဲရေးကော်မတီတို့မနေ့ကတွေ့ဆုံခဲ့တာကိုကြည့်ကြရအောင်ပါဒုက္ခသည်တွေနေရပြင်းရင်းနဲ့ငင်းချဲရေးကိစ္စရက်တွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ထားပါတယ်ဒီတွေ့ဆုံမှုအပေါ်မှာ KIO ကချင်လက်နက်ကိုင်အဖွဲ့ကရောဘလို့တုံ့ပြန်ပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင
်စစ်ကောင်စီရဲ့အမျိုးသားညီညွတ်ရေးနဲ့ငင်းချဲရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့ခရစ်စတန်ဂိုင်းမောင်းဆောင်ဘာသာရေးခေါင်းဆောင်တွေ PCG ကချင်ပြည်နယ်ကငင်းငင်းရေးအကျိုးဆောင်ဖွဲ့ကကိုယ်စားလှယ်တွေဟာနေပြည်တော်မှာနိုဝင်ဘာလ1ရက်နေ့ကဆွေးနွေးခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာအထူးကဆွေးနွေးတဲ့အချက်တွေကိုကိုယ်တိုင်ပါဝင်တက်ရောက်ခဲ့တဲ့ PCG ကဦးလမိုင်ကွန်ချာကအခုလို VOE ကိုပြောပါတယ
်အရင်တုန်းကလှုပ်ရှားခဲ့တဲ့ဒီ IPP တွေဂျန်နရီအတွက်ကိုပြည်တော်အတိုင်းဒါဘလော့ကြီးလှုပ်ရှားပြီလဲဆက်လက်ပြီးမှသမတော်နေနဲ့ level ကိုကိုကြီးတန်ဖန်ပို့ပေးရမှာလဲအဲဒါလို့လည်းကောင်းမလဲဆိုတဲ့ဟာကိုတွေ့ဆုံပြီးမှဆွေးနွေးတဲ့ဒီဆုံးဆုံးတွေပဲဖြစ်ဖြစ်တယ
်စပီဒုကတဲ့ IDB ဂျေယော29ရာနေရပြန်နိုင်ရေးအတွက်အရင်နှစ်တည်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်မတော်နဲ့ KIO တို့ညှိနှိုင်းသဘောတူတာပြီးဘာသာရေးအဖွဲ့အစည်းတွေနဲ့ဒီပွန်ဖောင်ဒေးရှင်းတို့ကအကောင့်တွေပေါ်ဆောင်ရနေတာဖြစ်ပါတယ်နောက်ပိုင်းမှာတော့တိုက်ပွဲတွေပြန်ဖြစ်လာတာကြောင့်လုံခြုံရေးပြတ်ပြားပြီးအစီအစဉ်တွေရပ်ဆိုင်နေတာပါတင်းလာနေဆွေးနွေးပွဲမှာညီငယ်ရေးလုပ်ငန်းစဉ်ကိုဆွေးနွေးခဲ့ကြောင်းဦးလမိုင်ကွန်ချာကအခုလိုဆက်ပြောပါတယ်
ဒီ IDB နဲ့ပြန်နိုင်ရေးအတွက်ကလည်းပဲငင်းငင်းချမလေးအဖြစ်ခရှိမှပဲဖြစ်မှာဖြစ်တဲ့အတွက်ကြောင့်ဒီငင်းပန်းရဲ့အတွက်လည်း NLC လမ်းကြောင်းပေါ်မှာတွားနိုင်ဖို့အတွက်ဒီအရင်တော့က2018 19တို့မှာညှိနှိုင်းထားတဲ့ဒီ pilot လက်မှတ်ရေးထိုးနိုင်တယ်ဖို့လုပ်ထားတာအဲ့ဒါဒီ COVID-19 ရောဂါကြောင့်တော့တွေ့ဆုံနိုင်တော့ခက်ခဲတဲ့ဖြစ်သွားတဲ့ပေါ်ကိုလည်းဆိုရပြောင်းနေပြန်ဖြစ်တဲ့ပေါ်မှာဟိုဆက်ဆက်ပြီးမှဘယ်လိုလုပ်သွားမလဲဘယ်လိုတွေ့ဆုံနိုင်မလဲဒီဆိုတဲ့ပုံစံမျိုးညှိနှိုင်းတာတော့ရှိတယ်ဗျာဘယ်လိုတွေ့ဆုံနိုင်မလဲတွေ့ဆုံနိုင်လို့ဆိုတော့အချင်းဟိုဖွင့်ပြချက်ချတာပညာတော့မရှိဘူးဗျာ
ကချင်လက်နက်ကိုင် KIO ဘက်ကတော့ကချင်ဘာသာရေးခေါင်းဆောင်တွေနဲ့ IDP တွေနေရပြန်နိုင်ရေးဆွေးနွေးမယ်ဆိုတာသိရပေမဲ့ငင်းငင်းနဲ့ပတ်သက်ပြီးဆွေးနွေးတော့ဘာမသိကြောင်းပြန်ကြားရေးတောင်းအောင်ကဘုံမူကြီးနော်ဘူးကပြောပါတယ်လက်ရှိငင်းငင်းရေးဆွေးနွေးဖို့နဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုဘုံမူကြီးနော်ဘူးကအခုလိုပြောပါတယ်
ကျွန်တော်တို့ကတော့အမေရိကန်ငင်းချမ်းရေးကိုရှေ့ချုပ်ပြီးမှဒေါ်လာရင်းလို့နေတာဖြစ်ပါတယ်။ဒါကြောင့်ငင်းချမ်းရေးကိုညနေတဲ့လမ်းကြောင်းကောင်းတွေအဲဒီအစီအစဉ်ကောင်းတွေပြုလို့ရှိတော့ကျွန်တော်ကတော့လက်ခံရမှာဖြစ်ပါတယ်။ဒါကမင်းအရပြောတာပေါ့။လောလောဆယ်ကတော့အနေနဲ့ခင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ။အားကြောင့်လေဆိုတော့ဒီစီကောင်စီဘက်ကလည်းအဲသူတို့ရဲ့ဒီလှုပ်ရှားမှုတွေသူတို့ရဲ့သဘောထားတွေအပြောင်းလဲမရှိလို့ရှိတော့ဒီမှာလည်းငင်းချမ်းရဲ့ပေါ့နော်အဲဒီဒီမိုကရေစီလမ်းကြောင်းပေါ်မှာရောက်ဖို့ကတော့နည်းနည်းခက်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျတင်းလာနေဆွေးနွေးပွဲမှာတော့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီငယ်ရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီဘက်ကကော်မတီဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တက်ရောက်ပြီးကချင်ပြည်နယ်ဘာသာရေးကောင်းဆောင်တွေဘက်ကတော့ကက်သလစ်အသင်းတော်ဖာသာခါတူအောင်တို့တက်ရောက်ခဲ့ကြပါတယ် KPC အတွင်းမှုနဲ့တာဝန်ရှိသူတွေကတော့အွန်လိုင်းကနေဆွေးနွေးပွဲကိုတက်ရောက်ခဲ့ကြပါတယ်ဒီရပိုင်းအတွင်းမှာတော့စစ်ကောင်စီတက်တွေနဲ့ KIA ကြားမှာ ကချင်ပြည်နယ်တနိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တွေမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပါရှင်။မြန်မာနိုင်ငံမှာကျောင်းတွေပြန်ဖွင့်နေချိန်ကျောင်းတချို့နားမှာအသေးစားဘုံးပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။အထူးသဖြင့်ရန်ကုန်စကိုင်းဖျားသုံးစုစတဲ့မြို့တွေမှာပေါက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင်။
COVID-19 ကပ်ရောဂါကြောင့်ဇူလိုင်လဇန်မှာပိတ်ထားခဲ့တဲ့အခြေခံပညာကျောင်းတွေနိုဝင်ဘာလတရက်နေ့ကပြန်ဖွင့်ခဲ့ပါတယ်။စာသင်ကျောင်းတွေပြန်ဖွင့်တဲ့နေ့မှာပဲစာသင်ကျောင်းတချို့ရဲ့နားမှာအသေးစားပေါက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ကျောင်းတော်တော်များများမှာတော့လက်နက်ကိုင်လုံခြုံရေးတွေကလုံခြုံရေးယူပေးထားသလိုတချို့စာသင်ကျောင်းတွေမှာဆိုရင်စစ်တပ်ကတပ်ဆွဲထားတာမျိုးတွေရှိပါတယ်။ဒီလိုအခြေအနေမှာပဲကရင်ပြည်နယ်ဖျားသုံးစုမျိုးကအထက်တန်းကျောင်းတစ်ခုရဲ့ကျောင်းဝင်းထဲမှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့အကြောင်းဒေသခံတဦးက VOA ကိုပြောပြပါဗျ။
ကျောင်းဝင်းထဲမှာရှိတဲ့ဒီအာဂဇာကွင်းတစ်ခုရှိတယ်။အဲ့ဒီအာဂဇာကွင်းရဲ့ဂိုးတိုင်လားပါဘောနော်။အဲဘောလုံးဂိုးတိုင်လားမှာအဲအဲ့မှာမိုက်ကရိုဟိုတနင်္လာနေ့25မိနစ်ပေါ့မွန်လွဲတနင်္လာ25မိနစ်မှာထားဆိုရယ်။အဲ့ဒီမှာထိခိုက်တော့တရားမှမရှိဘူးလို့ကျွန်တော်တကယ်အတိအကျရရပဲ။ဒီကတော့တရားမမကြည့်ဘူး
။စကိုင်းတိုင်းနဲ့ကချောင်းဦးမြို့မြို့မရက်ကွက်မှာရှိတဲ့အမှတ်1မူလာတန်းကျောင်းသားမှာလဲကျောင်းမဖွင့်ခင်တရက်အလိုဖြစ်တဲ့အောက်တိုဘာလ31ရက်နေ့ညနေ6နာရီခွဲဝင်းကျင်လောက်မှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုမှာတော့လူတဦးသေဆုံးပြီးတော့တဦးထဏ်ရာရခဲ့တယ်လို့ဒေသခံပြည်သူက VOA ကိုအတည်ပြုပြောပါတယ်။တေဆုံးသွားသူဟာလမ်းသွားလမ်းလာတူဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒါပေမဲ့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ဒဏ်ရာအများပြားနဲ့တေဆုံးသွားသူဟာမိုင်းထောင်နဲ့အကြမ်းဖက်သမားလို့ပြောထားပါတယ်တခါရန်ကုန်တိုင်းကြီးမြင့်နိုင်မြို့နယ်ဘားကရာလမ်းပေါ်ကအထက်တန်းကျောင်းတစ်ကျောင်းရဲ့ရှေ့မှာလဲနိုမာလာတရက်နေ့နေ့လယ်တနားရီဝင်းကျင်လောက်ကပေါက်ကွဲမှုဖြစ်ခဲ့ပါတယ်လမ်းဘေးပလက်ဖောင်းအနည်းငယ်ထိခိုက်ပျက်စီးခဲ့ပေမဲ့လူတဦးတယောက်မှထိခိုက်မှုမရှိခဲ့ဘူးလို့အဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတဦးကပြောပြပါဗျ။စစ်ကောင်စီကထုတ်ပြန်တဲ့သတင်းစာတွေမှာတော့နိုင်ငံအနှံ့ကကျောင်းသူကျောင်းသားတွေဟာပျော်ပျော်ရွှင်ရွှင်နဲ့စာသင်ကျောင်းကိုပြန်တက်နေကြတယ်လို့ဆိုထားပြီးတော့သတင်းတပ်ပုံတွေနဲ့ဖော်ပြခဲ့ပါဗျ။စာသင်ကျောင်းတွေပြန်ပြီးတော့ဖွင့်တာကိုမလိုလားတဲ့အကြမ်းဖက်သမားတွေဟာကလေးငယ်တွေကြောက်ရွံ့ထိတ်လန့်အောင်နောက်ပညာသင်ကြားနေတဲ့အဆောက်အဦတွေထိခိုက်ပျက်စီးအောင်အကြမ်းဖက်လုပ်ငန်းတွေလုပ်တာကြောင့်အေဂျင့်တင်ရင်ရေးအတွက်စစ်ကောင်စီရဲ့လုံခြုံရေးတပ်တွေနဲ့ကျောင်းသားမိဘပြည်သူတွေပူးပေါင်းပြီးတော့လက်တွဲဆောင်ရွက်ကြဖို့တိုက်တွန်းရေးသားထားပါတယ်။ဆရာနာတင်လိုက်ခြင်းကနေစလို့အကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့ကျောင်းတွေပြန်မတက်ကြဖို့တိုက်တွန်းမှုတွေလည်းရှိခဲ့တာပါ။ဒါကြောင့်တချို့ကျောင်းသားတွေကတော့ကျောင်းပြန်မတက်ကြပါဘူး။စစ်ဖက်နောက်ကကျွန်ပညာရေးဒုမိဘတွေအားမပေးကျောင်းမတက်ရေးအတွက်နှိုးဆော်တဲ့စာတန်းတွေကိုကင်ဆောင်ပြီးတော့ရွှေဘုံမြို့မှာနိုမာလာနှစ်ရက်နေကခြိတက်ဆန္ဒပြခဲ့ကြသလိုမန္တလေးမှာလည်းကျောင်းပြန်မတက်ဖို့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာလည်းဓာရီဓာကျက်ဘာမှမတက်တဲ့ပညာရေးစနစ်အမြင့်ဖြောက်ကတပိတ်မောက်ဆန့်ကျင်ကြဆိုတဲ့စာတန်းကိုချိတ်ဆွဲပြီးတော့အထကတိတင်ငန်းကျွန်းကျောင်းသားတမကများအဖွဲ့ဘာကသများအဖွဲ့ချုပ်ကနေစာတင်ကျောင်းတွေမတက်ဖို့ကိုလည်းစီယုံဆန္ဒပြခဲ့ကြပါတယ်ရှင်
။မဆုမမရှင်အနောက်သိစကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်တက်ကနိုဝင်ဘာလ5ရက်လာမယ့်တောက်ကြနေ့မှာလွှတ်တော်တွင်အချိုးကျကိုစားပြု PR စနစ်ပြောင်းလဲကျင့်သုံးမှုအတွေ့နိုင်ငံရေးပါတီတွေကိုဖိတ်ကြားထားပါတယ်ဒီပေါ်မှာနိုင်ငံရေးလေးလာသူတချို့ရဲ့အမြင်တွေဘယ်လိုရှိမလဲဒေါက်တာတင့်စွင်နဲ့ဒေါက်တာရိုဒင်းတို့ကိုမေးမြန်းပြီးကိုခင်မောင်စိုးမင်းကတင်ပြမှာပါရှင်
စစ်ကောင်စီကပြုလုပ်မဲ့အဲ့ဒီလွှတ်တော်တွင်အချိုးကျကိုစားပြုမှု PR စနစ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုနိုင်ငံရေးမှာမပါနိုင်အောင်ပိတ်ဆို့ထားတဲ့စနစ်တစ်ခုသာဖြစ်တယ်လို့အခုအခါအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မြန်မာနိုင်ငံရေးလေးလာသုံးသက်သူတဦးလည်းဖြစ်တစ်ချိန်က1990ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ခဲ့တဲ့ဒေါက်တာတင့်စွေကပြောပါတယ်
ဖေဖော်ဝါရီတရနေ့ကစစ်တော်စီကနေအာလာသိမ့်တော့ရေသားလေးကနိုင်ငံရေးပါတီတွေကခုမှောင်ဆူလို့အိမ်မှာစသတိပုဂ္ဂိုလ်တွေပါလာတော့သူတို့ပါလာခြင်းဟာခုပြာစနစ်ကိုသူလုံးချင်လို့သူတို့ပါလာတာလို့ကျွန်တော်ဆက်ရဲတွေ့ဖြစ်ပါတယ်။အဲဒီမနိုင်ရေးကိုရည်ရွယ်ပြီးတော့ဤရှာပြီးလုပ်ချက်အဲနေလန်းနေတွေကခုပြာစနစ်ဟာအထူးသာဖြစ်တယ်ဆမ်းဟုတ်တယ်နေပြည်သူလူထုကိုစားပြုဖို့ဒီမိုကရေစီစစ်မှန်မှုတရားနာရေးကိုရည်ရွယ်ဖို့ဆိုတဲ့ကောင်းမွန်မွန်မြတ်တဲ့ရည်ရွယ်ချက်မပါဘဲနဲ့သူတို့ကြိုက်တဲ့လူတို့ဖိုင်းလာရမယ့်လူတွေပါရေးကိုဥတီတဲ့နိုင်ငံရေးစီစဉ်အခုပဲဖြစ်ပါတယ်
။ဒါနဲ့ပတ်သက်လို့ပဲအမေရိကန်ပြည်ထောင်စုကွန်ဂရက်စ်မှာဘာမာဘေးလို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာဥပဒေတရားအတည်ပြုနိုင်ရေးဆောင်ရွက်တဲ့အထက်မှာပါဝင်တဲ့ဘာမီးစ်အမေရိကန်ကွန်မြူနတီးစ်အင်စတီကျူမြန်မာနိုင်ငံသားများအရေးဆောင်ရွက်မှုရဲ့ဥက္ကဋ္ဌ ချင်းတိုင်းရင်သားဒေါက်တာရူရင်းငါရဲ့အမြင်သဘောထားကိုမေးကြည့်ပါရယ်စစ်ကောင်စီကစိတ်ကြိုက်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကပြုလုပ်တဲ့ PR စနစ်ဟာစစ်တပ်ကိုထောက်ခံတဲ့ပါတီတွေအနိုင်ရရှိဖို့ဖြစ်တယ်လို့သူကပြောပါရယ်
PR system proportional representation ဘာဒီဟာကစစ်တပ်ကိုထောက်ခံတဲ့ပါတီတွေအနိုင်ရရှိဖို့ခြေကဥပဒေလည်းမဖြတ်သေးဘူးဆိုတော့စစ်တပ်က25ရာခိုင်နှုန်းရှိနေသေးတယ်သူတို့အလိုအရပေါ့နော်အဲ့ဒါ NLD မပါဘဲနဲ့အဲ့ဒါ26ရာခိုင်နှုန်းလောက်သူတို့စိတ်တန်းကြသူတို့ဖက်ပါတဲ့ပါတီတွေနဲ့ပေါင်းပြီးတော့အဲ့ဒါထာဝရအာဏာစုပ်ကိုင်နိုင်ဖို့ပေါ့နော်
စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်တစ်ကပြုလုပ်တဲ့လွတ်တော်အချိုးကျကိုစားပြု PR စနစ်ဆွေးနွေးပွဲကိုတိုင်းရင်းသားနိုင်ငံရေးပါတီအားလုံးကိုလည်းဖိတ်ကြားထားပါတယ်ဒီ PR စနစ်ဟာတိုင်းရင်းသားလူနည်းစုတွေအတွက်ကိုရောအချိုးရှိနိုင်ပါသလားဒေါက်တာတင်းစွေခင်ဗျာ
အဲ့ဒါနိုင်ငံရေးပါတီတွေဟာလွတ်တော်မှာကိုစားပြုခွင့်ရှိခဲ့ပါတယ်သို့တော်လည်းတိုင်းရင်းသားနိုင်ငံရေးပါတီအများစုကသူက data drain ကိုကိုစားပြုတဲ့စနစ်ကိုအဲ့လောက်ပဲတမွေကြီးရကြတာများပါတယ်ပြောင်းစုတစ်ခုလုံးကိုရည်ရဲတိုင်းရင်းသားပါတီဆိုတာတော်တော်နည်းတယ်နော်ဒါကြောင့်အရင်ကလေပြာစနစ်မရှိပြီလို့လေတက်တော်မှာတိုင်းသားအမတ်တွေတိုင်းသားပါတီတွေဟာအတန်အသင့်ကိုစားပြုဖို့ရခဲ့ပြီးသားဖြစ်တယ်လို့ကျွန်တော်မြင်ပါတယ်စစ်ကောင်စီလက်ထက်မှာအဲ့ဒီစနစ်နဲ့လှုပ်လို့ရှိရင်တိုင်းရင်းသားတွေကြားထဲမှာကိုယ်ကလေပို့ပြီးတော့အစီအဝါကွဲမဲ့အနေထားတောင်ကျွန်တော်ကဆိုရိတ်နေခင်ဗျလုံးဝမဖြစ်သင့်တဲ့စနစ်လို့ပဲကျွန်တော်ကသုံးသပ်ပါတယ်ခင်ဗျ
ဒေါက်တာတစ်ဆွေကတော့ PR စနစ်ကြောင့်တိုင်းရင်းသားတွေအကြားမှာသွေးကွဲမှုတွေတောင်ဖြစ်လာနိုင်တယ်လို့သူ့ရဲ့သဘောထားကိုပြောပြပါရယ်ချင်းတိုင်းရင်းသားတူဦးဖြစ်တဲ့ဒေါက်တာရိုဒင်းငါရဲ့အမြင်ကိုလည်းသိပါရစေ
တိုင်းရင်းသားပါတီလို့ဆိုတဲ့အခါမှာတကယ်တမ်းတိုင်းရင်းသားကိုစားပြုသလားဒီကရင်ချင်းအမျိုးသားပါတီနာမည်ကိုတတ်လိုက်တယ်ဒါပေမဲ့သူတို့ရည်ရွယ်ချက်ကဒီမိုကရေစီအရေးအတွက်မဟုတ်ဘဲနဲ့ကိုချိုးရှာတဲ့ပါတီတွေလည်းအများကြီးရှိတာကိုဒီ principle တကယ်ရှိတဲ့တိုင်းရင်းသားပါတီဖြစ်ဖြစ်ဘယ်ပါတီဖြစ်ဖြစ်တော့ဒီဟာကိုတဲ့ရောက်ပြီးတော့စစ်တပ်နဲ့ပူးပေါင်းမယ်လို့တော့မထင်ဘူး PR system တွေပါရီလုပ်မယ်ဆိုတဲ့ဟာကတော့တိုင်းရင်းသားတွေရဲ့လိုအပ်ချက်ဘလို့မှဖြည့်ဆည်းပေးနိုင်မလိမ့်မယ်လို့မထင်ပါဘူ
းဒီလနိုဝင်ဘာ9ရက်နေ့စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်အသစ်ကလွှတ်တော်အချိုးကျကိုစားပြု PR စနစ်ဆွေးနွေးပွဲကိုနိုင်ငံရေးပါတီတခုကိုကိုယ်စားလှယ်နှစ်ဦးနဲ့အစိုးရမဟုတ်တဲ့အရက်ဖက်အဖွဲ့အစည်းတွေကိုလည်းဖိတ်ကြားထားပါတယ်စစ်တပ်အာဏာသိမ်းခဲ့ပြီးနောက်2020ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ26ရက်နေ့ကပယ်ဖျက်ခဲ့ပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းရမှာလဲရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးအကြောင်းပြခဲ့ပါတယ်ခင်ဗျာ
ကိုခင်မောင်စုမိပါရှင်ပုတ်တပုနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်မကြာခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာဒီ NUG အမျိုးသားညီညွတ်ရေးအစိုးရကရောင်းမယ်လို့ကြေညာထားတဲ့ဒီငွေတိုက်စာချုပ်နဲ့ပတ်သက်လို့တုံ့တက်ဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်ရုံမြင့်တန်ကြားနဲ့အတန်ထုံးလွှင့်ခြင်းဆိုင်ရာဥပဒေကိုစစ်ကောင်စီကထက်မှန်ပြင်ဆင်လိုက်တာဟာပုဂ္ဂလိကရုပ်တံလိုင်းတွေအတွက်ချော်ပြေရေးအစီအစဉ်တွေထုံးလွှင့်ဖို့အခက်အခဲဖြစ်သွားစေတယ်လို့သတင်းမီဒီယာတွေအပေါ်ပြင်းပြင်းထန်ထန်အပြစ်ပေးနိုင်ဖို့ပြင်ဆင်လာတာဖြစ်တယ်လို့သတင်းသမားတွေဥပဒေပညာရှင်တွေကသုံးသပ်ကြပါတယ်။နိုဝင်ဘာလ1ရက်နေ့ကစစ်ကောင်စီပြင်ဆင်ပြဋ္ဌာန်းလိုက်တဲ့ရုပ်တံနဲ့အတန်ထုံးလွှင့်ခြင်းဆိုင်ရာဒီဥပဒေနဲ့ပတ်သက်လို့ကြည့်ကြရအောင်ပါဒီဥပဒေပြင်ဆင်ချက်မှာအဓိကအားဖြင့်ရုပ်မြင်သံကြားနဲ့အတန်ထုံးလွှင့်ခြင်းဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာအပြောင်းလဲလုပ်ထားပြီးတော့ငွေတန်းမှာဆိုရင်လဲကျပ်သိန်း300ကနေ900အထိတိုးမြင့်လိုက်တဲ့အပြင်3နှစ်ကနေ9နှစ်အထိထောင်ဒဏ်ကိုပါထည့်သွင်းထားပြီးပြစ်ဒဏ်2ရက်လုံးကိုပါချမှတ်မှာဖြစ်တယ်လို့ဖော်ပြထားပါတယ်အရင်ကအင်တာနက်ကနေထုံးလွှင့်ရင်ပြဿနာမရှိပေမဲ့အခုဥပဒေပြင်ဆင်ချက်အရဆိုရင်လိုင်စင်မရှိတဲ့ပုဂ္ဂလိကမီဒီယာတွေတောင်ဒီအင်တာနက်အသုံးပြုထုံးလွှင့်ခွင့်မရအောင်ထိန်းချုပ်လိုက်တာဖြစ်တယ်လို့နော်ဝေးအခြေစိုက်မြမဥပဒေရေးရာကျွမ်းကျင်သူဦးမင်းလွင်ဦးက VOA ကိုပြောပါတယ
်ဥပဒေအဟောင်းမှာကအင်တာနက်မှာတစ်ဆင့်ထုံးလွှင့်သည့်ကိစ္စရများအကျိုးမဝင်စေရဆိုတော့ပါတယ်ဒီခုဥပဒေအစ်စ်မှာတော့အင်တာနက်မှာထုတ်လွှင့်ပြသခြင်းဆိုတဲ့စကားရပါမလာတဲ့အတွက်ကျွန်တော်တို့အင်တာနက်ကနေပြီးတော့အခုမီဒီယာတွေတော်တော်များများကနှွှန့်ထုတ်နေကြတဲ့အစီအစဉ်တွေမှာလိုင်းစင်မရှိဘူးဆိုလို့ရှိရင်အင်တာနက်ကလွှင့်ထုတ်လို့တော့မရတော့တဲ့အခြေအနေမျိုးဖြစ်တယ်ဆိုတဲ့အခြေအနေမျိုးကိုကျွန်တော်တို့တွေ့ရပါတယ်
ဒါပြင်စစ်ကောင်စီရဲ့ပြင်ဆင်ချက်ဥပဒေကိုကြည့်ရင်မီဒီယာတွေပေါ်မှာပြင်းပြင်းထန်ထန်အပြစ်ပေးနိုင်မှုရည်ရွယ်ရာတွေ့ရတယ်လို့လည်းဦးမင်းလူကပြောပါတယ
်။မီဒီယာတွေပေါ်မှာပြင်းပြင်းထန်ထန်အပြစ်ပေးနိုင်မှုအတွက်ပြင်ဆင်ကြထားတဲ့ဥပဒေလိုပဲကျွန်တော်တို့မြင်ပါတယ်ဗျ။ရခိုင်နှုန်းကတော့ငွေကြမ်းပဲအမြင့်ဆုံးချမှတ်တာလေ။အခုဒဏ်ငွေတွေမကတော့ဘဲနဲ့ထောင်ဒဏ်3နှစ်ကနေပြီးတော့5နှစ်အထိချမှတ်နိုင်တယ်ဆိုတာပါလာတယ်။နောက်တစ်ခါတင်300ကနေ3500ဓာငွေကိုပြည်တံကိုအတူကြခံစီဆိုတော့ပါလာတယ်ဒါဖြစ်တဲ့အတွက်လုပ်ငန်းကိုလုတ်ကင်နေတဲ့လုပ်ငန်းရှင်တွေအနေနဲ့ကတော့အရင်တော့ကလို့ငွေဒဏ်နဲ့မပြီးတော့ပဲထောင်နာမှာအခုရင်ဆိုင်ရမယ့်အခြေအနေမျိုးကြုံတွေ့လာတယ်လို့ကျွန်တော်တို့မြင်ပါတယ်
ရုပ်မြင်သံကြားနဲ့အတန်ထုံးလွင်ခြင်းဆိုင်ရာမူရင်းဥပဒေကို2015ခုနှစ်တမရဦးသိန်းစိန်လက်ထက်မှာပြဋ္ဌာန်းခဲ့တာပါအဲ့ဒီအချိန်ကမီဒီယာတစ်ခုလုံးကိုထိန်းချုပ်နိုင်ရေးဥပဒေတွေကိုအသေးစိတ်ရေးဆွဲခဲ့တယ်လို့စစ်တပ်အရာရှိဟောင်းတွေခန့်အပ်ရေးတည်ကြအောင်လဲစီမံခဲ့တာတွေ့ရတယ်လို့ကမာရုတ်သတင်းမီဒီယာတီထောင်ခဲ့သူကိုနေတန်မောင်က VOE ကိုပြောပါတယ်။ဒါပေမဲ့အခုစစ်ကောင်စီကပြင်ဆင်လိုက်တဲ့ရည်ရွယ်ချက်ကိုကြည့်ရင်အရင်ဥပဒေအရရုပ်တံလွှင့်ကောင်စီမထူထောင်ရသေးတဲ့အတွက်ဥပဒေချိုးဖောက်မယ်ဆိုရင်ဓာတ်ရိုက်အေးယူနိုင်ရေးရဲတပ်ဖွဲ့ကိုလုတ်ပိုင်ခွင့်ပေးလိုက်တာလို့မြင်ကြောင်းကိုနေတန်မောင်ကပြောပါတယ
်။တော့ဥပဒေသာပြောင်းလဲလိုက်တယ်။မာသလောဘဖြစ်တယ်။ဒီဥပဒေမရှိ။ဒီဥပဒေမရှိတော့ဒီမီဒီယာရုပ်မြင်သံကြားကောင်စီမရှိတဲ့အချိန်မှာကောင်စီမရှိဆိုတာဒီဥပဒေမရှိလို့ကောင်စီကထွက်မလာ။အဲ့ဒီအချိန်မှာအာဏာသိမ်းစစ်တပ်ကနေပြီးတော့ဒီဥပဒေမှာပြောင်းလဲထားတဲ့အတိုင်းတစ်ခုခုအေးယူရမယ်ဘာညာရေးဆိုရင်တော့ကောင်စီကနေဖြေရှင်းရတယ်ကျုပ်ကဘရိုကာစင်ကောင်ဆယ်အဲ့ကောင်ဆယ်မရှိတဲ့အတွက် तू อ่ะအဲ့ဒါကိုဖြတ်ပြီးတော့ရေးရေးပိုင်နေဥပဒေပုံမှန်ဖြစ်တယ်ဆို तू อ่ะသူ့သဘောနဲ့သူပြန်ပါလိုက
်ဒါပြင်ဒီဥပဒေပြင်ဆင်ချက်အရာဆိုရင် MRTB နဲ့မြဝတီကလွှဲပြီးဖြောပြင်းရေးစီစဉ်တွေကိုပဲထုတ်လွှင့်နေတဲ့ပုဂ္ဂလိကရုပ်တံလိုင်းတွေကတော့အချိန်မရွေးအကြောင်းပြချက်မျိုးစုံနဲ့ရဲတပ်ဖွဲ့ကဖမ်းဆီးနိုင်တဲ့အခြေအနေဖြစ်နေတယ်လို့ကိုနေတန်မောင်ကပြောပါတယ
်ဒီပုဂ္ဂလိကမီဒီယာတွေကအာဏာသိမ်းမှုနဲ့ကြုံတဲ့အခါမှာသူတို့မှပြစီရတဲ့င်းတော်မလုပ်တော့ဘူးတော်တော်များများတဲ့င်းတွေမလုပ်တော့ဘူးဖြုတ်ချတတ်ပြီးတော့ entertainment တွေလုပ်တယ် entertainment တွေတော့လေထွက်ရှိပြီးသား video ကားဟောင်းတွေပြတော့အခုက CDM လုပ်ထားတဲ့တချို့ကဒီဒီငယ်စားမှလမ်းနက်ကင်ဒေါ်လာရင်းနဲ့လုပ်ကင်ပြအမှုပညာရှင်တွေအများကြီးရှိတယ်ဂျာနဲ့ကြည့်ရှိတော့အဲ့လူတွေပါနေတဲ့တချင်းတွေရုပ်ရှင်တွေအောင်သူကလွှင့်လို့မရဘူးဖြစ်တယ်ဆိုအကန့်အသတ်ကကြီးတော့အဲ့ဂျာထဲမှာဥပမာဆိုပါဆိုဗျာမင်းမော်ကုန်းနဲ့အိလွတ်ကျော်စင်ပါတဲ့ video ကို channel K ကလွှင့်မိခဲ့ရင်သူအဲ့မြော်ကိုစောင့်ပြီးတော့ဖန်စီအရေးယူမယ်ဆိုတော့ပုံစံတွေ့ရှိတယ်ဆိုတော့ကဟိုဘသူမှမလုံခြုံတော့ဘူးအဲ့ဒီဟာကြီးကိုတော့ကျွန်တော်ထင်တယ် Sky Map Forever အပါဝင် channel ပုဂ္ဂလိကရုပ်မြင်သံကြားလုပ်ပိုင်ခွင့်ရှိတဲ့သူတွေကဒီချိန်မှာတတိကြီးကြီးထားတဲ့ကျွန်တော်ပြောတဲ့နေရာတော့ဘလွင့်နေတော့ဟိုတိုင်းပြည်ကစီးပွားပြက်နေပြီဘသူတိုင်းပြည်ကိုလည်းမမှန်ကန်ကန်တရေမပေးနိုင်ဘူးဆိုရင်တော့ CDM လုပ်လိုက်တော့အဲ့ဒါအကောင်းဆုံးပဲလို့ကျွန်တော်
ဒါကတော့ကမာရွတ်သတင်းမီဒီယာကကိုနေတမောင်ကနေ VOE ကိုပြောသွားတာပါမနေ့နိုဝင်ဘာလ2ရက်နေ့ကကြာရောက်တဲ့သတင်းသမားတွေပေါ်ကျူးလွန်နဲ့ရာဇဝတ်မှုတွေအတွက်ပြစ်ဒဏ်ကကင်းလွတ်ခွင့်ပေးနေတာတွေကိုအဆုံးသတ်ရေးနိုင်ငံတကာနေ့အထိမ်းအမှတ်ဖြင့်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ညွှန်းဆိုင်ရာအဖွဲ့ UNESCO ကကြေညာချက်ထုတ်ပြန်တဲ့အထဲမှာလဲဆင်ဟာနာတင်ထားတဲ့မြန်မာနိုင်ငံမှာသတင်းသမားတွေပေါ်တိုက်ခိုက်မှုအကြမ်းဖက်မှုချိန်ချောက်မှုတွေဟာအလွန်ဆုံးရည်စရာကောင်းနေပြီးတော့တရင်လွတ်လပ်ခွင့်ဆုံးရှုံးနေကြောင်းဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာမီဒီယာလုပ်ငန်းတွေပေါ်စစ်အာဏာပိုင်တွေကစနစ်တကျထိန်းချုပ်ကန့်သက်တဲ့မူဝါဒတွေနဲ့လုပ်ရက်တွေအပေါ်စိုးရိမ်ကြောင်းနဲ့တရင်သမားတွေအပါအဝင်မတရားဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးဖို့လဲ UNESCO ကတောင်းဆိုထားပါတယ်ရှင်။ဗုဒ္ဓဘုရင်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်နက်နက်ခင်းကိုကျမတို့မြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
် VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကို ကြည့်ရှုကြရမှာပါလူလူမင်းဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70p Asia Bin Juru Channel 103တမမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျ ुर ုဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရှင်။မြန်မာနိုင်ငံကပြည်ထောင်စုစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတာတွေကိုတိုက်ရိုက်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီရှင်။ကျမတို့ခုဒီနနက်ခင်းအစီအစဉ်တွေကိုမီတာလိုင်းအစ်စ်တွေနဲ့ထုတ်လင်းတဲ့နေရာမှာလိုင်းတိုမီတာ32 kHz 9335နဲ့9383ညာလိုင်းတိုမီတာ49 kHz 6753ညာတို့ကနေထုတ်လင်းပေးနေပါတယ်ရှင်။အခုဆက်လက်တင်ဆက်မဲ့ဒုတိယပိုင်းနာယူဝက်အစီအစဉ်မှာနားဆင်ကြည့်ရှုရမှာကတော့
အဓိကပြန်ပေးနိုင်ပြဿနာတက်တာပေါ့။ဒါပြန်ပေးနိုင်ရင်အမှခံရမယ်ပြောကြ။အတိုးနဲ့ဆိုရင်အတိုးအများပေးနေရမယ်
။ဒါကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ကရောင်းမယ်လို့ကြေညာထားတဲ့ငွေတိုက်စာချုပ်အပေါ်မှာတုံ့တက်ဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာကြီးရှုနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကျမတို့အရင်ဆုံးထုတ်လင်းမှာပါ။ရုရှားနိုင်ငံမှာရှိတဲ့ Great Vesukan Shunon Doji ဟာဆွစ်ဇာလန်နိုင်ငံထက်အရွယ်အစားပိုကြီးပါတယ်။ကမ္ဘာလေထုထဲကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေမမျှမတဖြစ်အောင်ထိန်းချုပ်ပေးတဲ့နေရာမှာဒီကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုဒီလိုမျှမျှတတဖြစ်အောင်ထိန်းချုပ်ပေးတဲ့နေရာမှာတစ်တော်ကြီးတွေလိုပဲနွန်တော်တွေရဲ့အခန်းကဏ္ဍဟာတိတ်ကိုအရေးပါလာပါတယ်။ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့နန်းလောင်ကတင်ပြထားပါတယ်ရှင်။
ကမ္ဘာအပူအေးညချအောင်လို့ထိန်းညှိပေးနိုင်ဖို့တစ်တော်ကြီးတွေလိုပဲနှွန်တော်တွေလည်းအလွန်ကိုအရေးပါပါတယ်။ကမ္ဘာကိုပို့ပြီးတော့ပုံနှွေးလာစေတဲ့လေထုတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုနှွန်တော်တွေကစုပ်ယူပေးနေပါတယ်။မြေဆွေးတွေ၊တည့်ရဆွေးတွေဖြစ်နေလဲအဲ့ဒီကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုနှစ်ပေါင်းထောင်နဲ့ချီတိုးလောင်ပေးထားကြတာပါ။တောင်စကီပြည်နယ်တက္ကသိုလ်ထိပ်တန်းဇီဝဗေဒပညာရှင်ဆာဂေးကီဘိုတင်ကတော့ Great Vesukan နှွန်တော်ကြီးကိုကာဗွန်တိုးလောင်ပေးနေတဲ့စေယုံကြီးကမ္ဘာရေခဲတေတာကြီးလို့တင်စားခေါ်ပါတယ်
။ Торфяные болота содержат в два раза больше углеводов.
ကမ္ဘာမြေနဲ့ရင်300ခန်းလောက်ကိုဖုံးလွှမ်းထားတဲ့ Peat Land ဆိုလည်းခေါ်တဲ့စိတ်မြေတော်တွေနှွန်တော်တွေဟာကမ္ဘာတဝန်းတတော်တွေကစုပ်ယူထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေပမာဏရဲ့နှစ်ဆလောက်ကိုစုပ်ယူပေးထားပါတယ်။သူတို့စုပ်ယူတိုးလောင်ပေးထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကမြေကြီးတွေထဲမှာရှိနေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေပမာဏစုစုပေါင်းရဲ့30ရာခိုင်နှုန်းလောက်ရှိပါတယ
်။အပူချိန်တိုးလာပြီးတော့တောမီတွေပိုလောင်ကျွမ်းလာတာကြောင့်တစ်တော်တွေရဲ့တိုးလောင်နိုင်မှုအားနည်းလာတဲ့အတွက်နှွန်တော်တွေရဲ့အခန်းကဏ္ဍပိုးပြီးတော့အရေးပါလာတယ်လို့ကီဘိုတင်ကပြောပါတယ်။ဒါပေမဲ့လည်းနှွန်တော်တွေစိတ်မြေတော်တွေကိုအနီးကပ်ထိန်းသိမ်းစောင့်ရှောက်ဖို့လိုတယ်လို့လည်းသတိပေးပါရယ်။ West Siberian နှွန်တော်တွေကိုတောင်ပိုင်းနဲ့မြောက်ပိုင်းဆိုပြီးတော့နှမျိုးခွဲခြားတတ်မှတ်နိုင်ပါရယ်။အဲ့ဒီနှွန်တော်တွေကလည်းဥတုရာသီပြောင်းလဲမှုအတွေ့ကွဲပြားတဲ့အခန်းကဏ္ဍမှာနေရာယူထားကြတာပါ။မြောက်ပိုင်းနှွန်တော်တွေမှာတော့အေခဲနဲ့ဆိုင်မြေလော်တွေကြောင့်မီသိန်းနဲ့ကာဗွန်ဒိုင်အောက်ဆိုက်တံငွေတွေလီတူတွေရောက်မလာနိုင်အောင်ထိန်းထားနိုင်ပါရယ်။Noya Bricks မြို့အနီးကအိတ်ခဲနေတဲ့ဒီနွန်တော်တွေက Siberia ဒေသက Yuval တောင်ကုန်းတွေပေါ်မှာရှိတာပါ။
ဥရုယာဒီတောင်းလမှုနဲ့ပတ်သက်ပြီးအနှုလက္ခဏာအရပြောရရင်တော့စိုက်ဘီးရီးယားမြောက်ပိုင်းကနွန်တော်တွေထဲမှာဖန်လဝင်ဓာတ်ငွေတွေအတော်များများရှိနေပါတယ်။မိသိန်းဓာတ်ငွေအများကြီးတူလောင်ထားတဲ့အန်ဒီယန်ကြီးတဲ့နေရာတစ်ခုလို့လည်းပြောရမှာပေါ့။ဘာဖြစ်လို့လဲဆိုတော့မိသိန်းဓာတ်ငွေတွေကအန်ဒရယ်တိတ်ကြီးပါတယ်။သူ့ရဲ့တရားမှုကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထက်အဆ30ပိုပြင်းထန်ပါတယ်။
Western Siberia ကနွန်တော်တွေမှာမိသိန်းဓာတ်ငွေတန်ချိန်တန်ပေါင်း80လောက်ကိုတူလောင်ထားတယ်လို့ကျွမ်းကျင်သူတချို့ကပြောပါတယ်။အခုတော့ကမ္ဘာပုံနေမှုကြောင့်ရေတွေခဲနေတဲ့အဲ့ဒီနွန်တော်တွေလည်းအကြီးကျယ်စားပြီးတော့အရေးပြောလာနေပါတယ်။အခုလိုအရေးပြောလာတဲ့နေရာတွေမှာအပေါက်တွေပေါ်လာပြီးတော့ရေကန်သစ်တွေလည်းပေါ်ထွက်လာသလိုရေကန်ဟောင်းတွေလည်းအရွယ်အစားပိုးပြီးတော့ကြီးလာပါတယ်။ဒါရီမကတည်ပါဘူး။ Siberia ကနွန်တော်တွေအရေးပြောမှုနှုန်းကအခြားနေရာတွေထက်ပိုးပြီးတော့မြန်ဆန်နေတယ်လို့လည်းကီပိုတင်ကပြောပါတယ
်။အခြားကမ္ဘာဒေသတွေထဲအခြားကမ္ဘာဒေသတွေထဲ The
Great Vesugan, Nuno Apawin, West Siberia, Tampa Panga, Nuno Regaro, Gabonai outside Tangorigo, Tolomute, Soyumuga, Bumiavare, Tajangle, Uruyadi, Pianle Mugo, Tangbere, Diniago, Gabayi Ketajilo, Tinza, Kobo Jarawa. Tajangle, Nunoji Regule Rabo, Tain Tain Sanshapo, along Yejine below, Tita Rintik Mapinia Shinuka Piovare. Dino Noreha, the Bawa Dang Tishinire, Kababoga, Jenny did it, Podan Shabani at Kule Chivare, Uropa Dai Pabanga, Russian and Mikhemayo, Uropa Dai Tega, Nundo Amyasumaba, Jiri Soto Biro, Nainsa only Panibone, Dunta Longa Toyopo, Nemi Chetuni Jabare, Edilo Niariha, Akuro, Palo in Dangwari, let me up Yatra de Nia Pilavare. She almashide, the US Suriga, Palo in Dangwarigo, Nibang Taunechi, so you do long bait Haraba, Tabemele, Ladalo, Uruyadi, Bianle Murijang, Edilo, the Bawa, the Aji, and Itari, Sapiro, Tainabo, KK Lazivale.
Казалось бы, все прекрасно, человечество выбрасывает больше CO2, а экосистемы больше поглощают CO2, все в балансе. Но сейчас...
Юрия, главное, азай, дангвери, ботолу, не имею. Сива, геас, не дига, эри, дангвери, гусо, ю, не имею. Зайдаренга, бомбандай, дуани, де, лу, тимин, дя, сиваре. Тайме, лударуе, луя, чао. Главное, азай, дангвери, толу, му, дынь, мяла, ре, дуэ. Геас, не, джибек, га, не, мисо, ю, му, бене, ом, пила,
Представляете,
лежит вот такая большая-большая торфяная сухая подушка, которая, ну, по разным причинам...
ဒီပြန်နေလေပူကြီးလာနေမှာလေဒါဆိုရင်တော့ချောက်သွင်းနေတဲ့ဒီရဲ့ချောက်ဝင်းကြီးပေါ်လာပါလိမ့်မယ်သူသားတွေပြုမှုကြောင့်ဖြစ်ဖြစ်မိုးချိုးပြစ်တာမျိုးလိုဘဝတရားကြောင့်ဖြစ်ဖြစ်တော်မီတွေစတင်လောင်ကျန်းတာမျိုးဖြစ်လာနိုင်ပါလေဒီလိုဖြစ်လာပြီဆိုရင်တော့လေတူတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေအကြီးအကျယ်တိုးလာပါလိမ့်မယ်
ရှာနိုင်ငံမှာမနစ်ကအယူအဆအသိမကြီးဘူးလို့ဆိုရမယ်တရွတ်ဆွေးဝင်တစ်ခုတော်မီလောင်ခဲ့တာမှာအနီးပတ်ဝန်းကျင်ကမြို့ရွာတချို့မိခိုးတွေပိတ်ဖို့သွားခဲ့တာပါဆိုက်ဘေးရီးယားဒေသမှာလောင်သွားတဲ့အဲ့ဒီတော်မီကတိတ်မကြီးဘူးလို့ပြောနိုင်ပေမလို့နောက်မှာဒေသရင်းအတွက်ရောကမ္ဘာတစ်ခုလုံးအတွက်ပါဆိုရတဲ့ပြဿနာတွေဖြစ်လာနိုင်ပါတယ်အခုလက်ရှိအချိန်ထိတော့ Great Vesugan နော်ကြီးကကမ္ဘာနိုင်ငံအောက်ဆိုက်တန်းငွေတွေဆက်ပြီးတော့တိုးလောင်းထားပြီးဒီအတက်ဒီအတိုင်းအနေဆုံးနှစ်တရာလောက်ထိမပြောင်းမလဲရှိနေအောင်မယ်လို့သိပ္ပံပညာရှင်တွေကယူဆကြပါတယ်။တဘာကူလာသမဂ္ဂရဲ့ဦးဆောင်မှုနဲ့ဖလောင်အိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးနိုင်ငံဆောင်ဂျိုးပန်းနေပေမလို့ကမ္ဘာတဝန်းဖလောင်အိမ်တန်းငွေထုတ်လုပ်မှုတွေလျော့ချမသွားသလိုဥတုရာသီပြောင်းလဲမှုအကျိုးဆက်အဖြစ
ဆိုရင်လည်းဆိုပေမဲ့လက်ရှိကျုံရရတဲ့ပြည်အနေကနေကဲတင်ပေးနိုင်မှာမဟုတ်ဘူးလို့လည်းစီဝါပေးတာပညာရှင်ကီပိုတင်ကပြောပါတယ်။ဒါကြောင့်လည်းလူသားတွေအနေနဲ့ဥရုယာဒီပြောင်းလဲဖောက်ပြန်လာစေတဲ့လောက်ရမျိုးတွေရက်ပြတ်မှဖြစ်နိုင်မယ်လို့လည်းသိမှန်ပညာရှင်တွေကသတိပေးတိုက်တွန်းနေကြတာဖြစ်ပါတယ်။ဒါကတော့နန်းလောင်ကတင်ပြသွားတာပါရှင်။ဗုဒ္ဓဘုရားအနေနဲ့ခင်ပြွေးမြန်မာပိုင်းအစ
ကုလသမဂ္ဂရဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်လို့ကျင်းပတဲ့ထိပ်တီးဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာစကော့တလန်ဂလပ်စကိုမြို့ကိုရောက်နေပါတယ်။ဝါရှင်တန်မှာတော့ပမာဏများလာတဲ့အစိုးရအသုံးစိမ့်တဲ့ပတ်သက်လို့သဘောတူညီမှုရဖို့ဒီမိုကရက်တွေကကြိုးပမ်းနေတာပါ။မစ္စတာကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပါပါရှင်။
ပတ်သက်ပြီးအရေးတူဆောင်ရွက်ကြဖို့ကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းသွားမယ်လို့ခန့်မှန်းရပါတယ်။
ဝါရှင်တန်မှာတော့ဒီမိုကရက်လွတ်တော်အမတ်တွေဟာရာသီဥတုအရေးနဲ့ပတ်သက်ပြီးတော့ကြိုက်တွေ့ဘူးအ38ဒေါ်လာဘီလီယံ500အပါဝင်အစီအစဉ်ပေါင်းစုံအတွက်အစိုးရအ38.85 ထရီလီယံတတ်မှတ်ပေးနိုင်မှုကြိုးပမ်းနေကြပါတယ်
It is the most transformative
ကျွန်တော်တို့ကြုံတွေ့ခဲ့ရတဲ့တည်တန်းတစ်လျှောက်မိသားစုတွေကျန်းမာရေးရာသီဥတုဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးအကြီးအကျယ်ပြောင်းလဲပေးမယ့်ဥပဒေဖြစ်ပါတယ်သမရလက်မှတ်ထိုးဖို့အထူးသာဆောင်ရွက်နိုင်မယ်ဆိုရင်ဒါဟာကြီးမားတဲ့အောင်မြင်မှုတရားဖြစ်ပါလိမ့်မယ်
။သမေယောကြဆောင်ရွက်မှုတွေကနေအပြောင်းလဲဖို့လှုပ်ချင်ကြတဲ့ဒီမိုကရက်တွေနဲ့အလဲအလက်သဘောထားရှိတဲ့ဒီမိုကရက်တွေကြားမိသားစုဝင်တွေကျန်းမာရေးအတွက်ခွင့်ပေးတာလိုမျိုးအစီအစဉ်တွေကိုပယ်လိုက်ပြီးတဲ့နောက်အသုံးစရိတ်ပမာဏလျှော့ချဖို့သဘောတူခဲ့ကြပါတယ်။အတီးပြုတ်နိုင်မှုကြိုးပမ်းနေတဲ့အသုံးစရိတ်အစီအစဉ်မှာရာသီဥတုဖောက်ပြန်မှုအရေးနဲ့ပတ်သက်ပြီးတော့ကြိုက်တွေ့ဖို့ကျစင်းနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းတဲ့စွမ်းအင်သုံးကားတွေအတွက်အခွန်လျှော့ပေါပေးတာလေနဲ့ဆိုလာစွမ်းအင်ကဏ္ဍအတွက်မက်လုံးပေးတာစတာတွေပါဝင်ပါတယ်ဒီအတွက်အသုံးစရိတ်ကိုတော့ချမ်းသာကြွယ်ဝသူရစီကနေအခွန်ပိုတိုးကောက်ဖို့နဲ့တခြားကဏ္ဍတွေကပါရရှိဖို့မျှော်လင့်ထားတာပါဒီအစီအစဉ်ကိုတည်ပြုနိုင်ဖို့ဒီမိုကရက်တစ်ဘက်ကလာပေါင်းများစွာကြိုးပမ်းလာခဲ့ပေမဲ့လူအများစုကတော့ဒါနဲ့ပတ်သက်ပြီးတော့တိတ်ဆိတ်ဝင်တစားမရှိလာပါဘူး ABC Ipsos သဘောထားစစ်တမ်းအရ90ရာခိုင်နှုန်းကဒီအဆိုပြုဥပဒေကြမ်းနဲ့ပတ်သက်ပြီးအနည်းချင်းကနေတစ်စုံလုံးထိဘာမှမသိကြဘူးလို့ဆိုရတဲ့ Republican တွေကလည်းဒီအစီအစဉ်ကိုစန့်ကျင်နေတာပါ
Trillions of dollars in spending.
Dollar trillion နဲ့ချီပြီးသုံးဆွဲရမယ်။အစိုးရဌာနတွေတိုးချက်မယ်ဆိုရင်ငွေကြေးဖောင်းပွားမှုစီကိုဦးတည်နိုင်ပြီးကုန်စည်လုံးကြီးကြီးနဲ့တန်ကိုအမေရိကန်တွေရင်ဆိုင်ရနိုင်ပါတယ်။ဒီကိစ္စတွေအားလုံးထည့်သွင်းစဉ်းစားရမယ့်ကိစ္စတွေပါ
။သမ္မတဂျိုးဘိုင်ဒန်အနေနဲ့အခုအသုံးစရိတ်ကိုအတည်ပြုနိုင်မှုဆိုရင်တော့လူ့ရဲ့အချိုးစားတူတဲ့အထက်လွှတ်တော်မှာဒုသမ္မတရဲ့မင်းနဲ့အနိုင်ရနိုင်မှာဖြစ်တယ်လို့ဒီမိုကရက်အများစုဖြစ်တဲ့အောက်လွှတ်တော်မှာတော့အားလုံးရဲ့ထောက်ခံမင်းရရှိဖို့လိုအပ်ပါတယ်ခင်ဗျာ။
ကိုအောင်ပါရှင်အမေရိကန်နိုင်ငံရေးကြောင့်တည်ကောင်းစရာအစီအစဉ်ကိုတင်ဆက်သွားတာပါအခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်အစိုးရတည်းရဲ့အနေနဲ့ပုံမှန်ဝင်ငွေထက်ငွေတတ်တမတ်မတ်မရှိသေးတဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကရောင်းမယ်လို့ကြေညာထားတဲ့ငွေတိုက်စာချုပ်အပေါ်မှာငွေကြေးပိုင်းအရာအာမခံဖို့ခတ်မယ်လို့အမေရိကန်ရင်းနှီးမြှုပ်နှံမှုဆိုင်ရာကြွမ်းကျင်သူတဦးဖြစ်တဲ့ဦးစော်ဒူးဆိုင်က VOA ကိုပြောပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုစော်ဒူးဆိုင် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော
်ငင်္ဂပါ
။ငင်္ဂပါခင်ဗျာ။ကျွန်တော်ပထမဦးဆုံးမေးဖို့စားလိုက်ချင်တာကကိုစော်ဒီအထူးငွေတိုက်စာချုပ်အထူးငွေတိုက်စာချုပ်ဆိုတာကဘာပါလဲ။အထူးငွေတိုက်စာချုပ်ဘယ်မျိုးရှိပါသလဲခင်ဗျာ
ဒီအထူးငွေတိုက်စာချုပ်ဆိုတာဒီကတော့ဟိုအထူးဆိုတာငွေတိုက်ဟိုစာချုပ်ပေါ့ဗျာဒီစာချုပ်ရောင်းတာပေါ့ငွေဒီရောင်းလို့ဆို3မျိုးရှိတာပေါ့ပထမကတော့ဒီအစိုးရတွေကရောင်းတဲ့ဒီဘွန်းလို့လည်းခေါ်တာပေါ့ဗျာအင်္ဂလိပ်လို့ဒီစာချုပ်ရောင်းဝယ်တာတွေရှိတယ်အထုတ်ရောင်းတာတွေရှိတယ်ပြောကြမြန်မာစပယ်လို့ခေါ်တဲ့ဒီ local government တွေပေါ့ဗျာဒေသနာအစိုးရတွေရောင်းတာရှိတယ်ပြောကြ company တွေဒီငွေလိုတဲ့အချိန်မှာထုတ်ရောင်းလာရရှိတယ်အဓိကတော့သူကတက်တန်းသူဒီစာချုပ်တိုင်းမှာတက်တန်းရှိတယ်ထုတ်ရောင်းရတယ်အတိုးပေးရတယ်တက်တန်းရှိတယ်အဲသူကဒီအဓိကငွေရှာပေါ့ဗျရမငွေရှာပဲဆိုကြပါလို့သူကြုံ
ဆိုတော့ရောင်းတဲ့လူရဲ့အဓိကရည်ရွယ်ချက်ကဘာလဲကိုစောပြီးတော့ဝယ်တဲ့လူရဲ့အဓိကရည်ရွယ်ချက်ကရောဘာလဲ
ရောင်းတဲ့သူအဓိကတော့ခုနကျွန်တော်ပြောတဲ့အတိုင်းပဲသူကဒီဥမာပြောပြဟိုဘွန်းတစ်ခုရောင်းတယ်ဆိုပါလို့တခုပဲဆိုကြပါဘူးဗျာဟိုတခုလားတစ်စုံလားရောင်းတဲ့အချိန်မှာ तू อ่ะ तू တက်တန်းထားတယ်တက်တန်းဒီ3နှစ်လား5နှစ်လား10နှစ်လားထားတယ်ပြည်တော့အတိုးပေးရတယ်အဲ့ဒီဟာအတိုးပေးရအဓိကရင်းနှီးမြုပ်နှံမှုလိုချင်လို့ပဲအဓိကကြီးပဲကြာရောင်းတဲ့သူကတော့ရင်းနှီးမြုပ်နှံမှုလိုချင်လို့ဟုတ်
ဟုတ်
ဒီဝယ်တဲ့သူဘက်ကကြည့်ပဲဆိုရင်လည်းရင်းနှီးမြုပ်နှံတာဆိုတော့အတိုးရမယ်ဥပမာကျွန်တော်ဆိုရင်ဒီဟိုကျွန်တော် retirement fund ပေါ့ဗျာကျွန်တော်ဒီဟိုငွေစားယူတဲ့အချိန်မှာဒီဟို income ရနေအောင်လို့ဝယ်ထားတာလေးရှိတယ်။အဲဒါဆိုကျွန်တော်အဓိကအမေရိကန်ဆိုးရစီရအမေရိကန်ဆိုးရမှာဆိုအဓိကနာမည်ကြီးရဲ့3မျိုးရှိရပေါ့3 5နှစ်15နှစ်30ပေါ့အဲ့မှာမှာ 2% လား 3% လားတစ်နှစ်ပေးမယ်ဥမာ1000တန်နဲ့ဘွန်းတစ်ခုဝယ်ထားမယ်ဆိုရင် 2% 3% ပေါ့ဗျအဲ့မျိုးဆိုရင်ကျွန်တော်ရတာပေါ့အဲ့မှာ तू ကတက်တန်းရှိရပြန်ရတယ် तू ကဥမာ3ဟိုချက်ချင်းဝယ်ချက်ချင်းရအောင်လည်းရတယ်ဒီကောင်တော့ဒါ secondary market ခေါ်တာပေါ့အဓိကတော့ तू ကအမကျွန်တော်ကအစိုးရအမေရိကန်စိုးရစီကဘုံကို9နှစ်ကြာတဲ့တက်တန်းရှိဟာဝယ်လိုက်တယ်ဆိုတော့ तू က 5% ပေးတယ်ဆိုပါဆိုဗျာ900ခိုင်တော့အ ဲဆိုကျွန်တော်ကလာရင်ဟိုနှစ်စင်ပေါ့ငါးရခိုင်လုံးရပြီးတော့တက်တန်းကုန်တာနဲ့ကျွန်တော်ကတသောင်းရင်းနှီးမြုံနိုင်တသောင်းပြန်ရ
ဟုတ်ကဲ့နှစ်စင်မှာအတိုးရမယ်တက်တန်းပြည့်တဲ့အချိန်မှာအရင်ပြန်ရမယ်ဆိုတော့ဆုံးဆုံးစရာဘာအကြောင်းမှမရှိဘူးဝေကိုငွေတန်ဘူးလေ
ရှိဘူ
းကျော့သွားစရာအကြောင်းမရှိဘူးဆိုတော့ကဟလာဒီနေ့ဝယ်ပြီးတော့နောက်၅နှစ်ကြာတဲ့အခါမှာရော့သွားတဲ့ငွေတန်ဘူးဟိုဝီတံဘူကငွေဖောင်းပွားရတဲ့ဘာနဲ့ရော့သွားမှဆိုတော့အဲ့ငွေတံဘူကိုလည်းပဲနစ်နာစရာအကြောင်းမရှိဘူးပေါ့နော
်ဟောအဲ့ဒါတော့ရှိရပါတော့ तू ကဒီနှမျိုးပေါ့ခုကဒီကိုအခုကျွန်တော်အမေရိကမှာနေတော့အမေရိကန်မားကတ်မှာကျွန်တော်ကငွေကြေးဒီကဏ္ဍမှာကျွန်တော်ဟိုဘယ်လိုပြောမလဲရင်းနှီးမြုပ်နှံမှုလို့တော့ဒီဒေါ်လာနဲ့ပဲပြောအောင်ပေါ့ဗျာဆိုတော့ဒေါ်လာနဲ့ဆိုကျွန်တော်ကဒေါ်လာ1000နဲ့ဝယ်တယ်ခုဆိုရင်ဒီဒေါ်လာကဟိုဘယ်လိုပြောမလဲ inflation လို့ခေါ်တဲ့ဒီဟိုကလိုက်လာတာပေါ့ဗာလဲ
ဟိုက
ငွေဖောင်းပွားမှုလိုက်လာတယ်ဥမာကျွန်တော်ကလွန်ခဲ့တဲ့9နှစ်ကယင်းနှီးမြုပ်နှံမှုတဲ့ဒေါ်လာ1000ဟာအခုကကျွန်တော်ဒေါ်လာ1000ဒီသူ့ရဲ
့ဟို
ပါချေးစည်းပါပါပေါ့ဝယ်လို့နိုင်ရင်အာဒေါ်လာ1000မရှိတော့ကျွန်တော် 6500 လောက်ပဲရှိရရှိမှာဆိုတော့အဲ့ဒါမျိုးတော့ရှိတယ
်ဟုတ်ကဲ့
ဆိုတော့ဟိုဒီကောင်ကအဲ့ဒါဆိုရင်တော့သူကအစိုးရဒိုးပေးမှာမဟုတ်ဘူးဒါမျိုးက900နှစ်နာတဲ့အတွက်ဆိုဒါပေမဲ့ကိုက1000ယင်းနှီးထားတဲ့အတွက် 1000 ပဲပြန်ရမယ်ဒါပေမဲ့ဂျာထဲမှာ
အတိုးရထားတာရှိ
900ခိုင်အောင်ခုနပြောသလိုအတိုးပေးနေရမျိုးတော့ရပါဘူ
းဟုတ်ကဲ့ဆိုတော့အတိုးနဲ့တော့ကာမိသွားမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီဟာမျိုးပေါ့ဟုတ
်ကဲ့ဆိုတော့အဲ့ဒီငွေတိုက်စာချုပ်ရောင်းငွေမှာအဓိကအရေးကြီးတဲ့အချက်ကဘာလဲကို
အဓိကအရေးကြီးတာတော့ဘယ်အောင်ဆုံးကအာမခံတယ်ပြန်ပေးနိုင်ရမယ်ဆိုတော့အာမခံပေါ့အစကအာမခံညာများပါတယ်ဒါပေမဲ့ဟိုဒီပါလေငွေကြေးအကျတဲဖြစ်တာလေလေလွန်ခဲ့တဲ့ကျွန်တော်တို့ဒီလွန်ခဲ့တဲ့ပါလေ2008မှာလည်းဖြစ်ခဲ့တယ်ဟိုရင်96 99မှာလည်းအားချမှာလည်းဖြစ်ခဲ့ပေါ့လေဒါပေမဲ့အဲ့ဒါအနေတော့မဆိုင်ဘူးပေါ့ဒါပေမဲ့ငွေကြေးနဲ့ပတ်သက်နေတာပေါ့အဓိကပြန်ပေးနိုင်ပြဿနာတက်တာပေါ့ဆိုတော့ပြန်ပေးနိုင်နေအာမခံရမယ်ပြောကြအတိုးနဲ့ဆိုရင်အတိုးအများနဲ့ပေးနေရမယ်အဲ့လိုမျိုးပြောကြရောင်းတဲ့သူပေါ့အစိုးရနေကုမ္ပဏီနေမျိုးစီစပယ်တွေနေနေတာသူတို့က credible လို့ခေါ်တဲ့သူတို့မှာလူပြောမှာဩဒီပတ်စံနေချီးထားတယ်ပြည်သူလူထုစီကလုံလောက်တာပေါ့အဓိကတော့ငါသူကပြည်သူလူထုစီကဒီ investor ပေါ့ဗျာဒီရင်းနှီးမြှုပ်နှံတဲ့သူတွေကိုကိုကလာပြီး invest လုပ်ကြအောင်ငါအတိုးပေးမယ်ဆိုတာကကို့မှာပြန်ပေးနိုင်တယ်ဆိုရင်လူတွေရဲ့ယုံကြည်တဲ့လူပြောမှာယုံကြည်နိုင်တဲ့ကို့မှာ capacity ပေါ့ဗျာဟိုအနေထားရှိရမယ
်ဟုတ်
ကဲ့အဲ့ဒီကလူငါချက်ပဲအဲ့ဒီမှနောက်ပိုင်းမှာဘယ်သူတွေကရောင်းပေးမှာလဲဒါရိုက်ရောင်းမှာလားဘလူဝဲမှာလေအခုကျွန်တော်တို့ဆိုဒီအမေရိကမှာဒါရိုက်ရောင်းလာရှိရတယ်ဒါပေမဲ့သူကလက်လီရောင်းတာလက်ကားရောင်းတာများကျွန်တော်ကလက်လီဆိုတော့ကျွန်တော်တို့ကအချင်းကြီးရနေဝယ်ရတယ်ဥမာဒီဆိုကျွန်တော်ဒီအမေရိကမှာဆိုမှချီကာဂိုမှာချက်တိုင်းအချင်းပေါ့ဗျာချီကာဂိုဒီဟိုဒိုင်နေပေါ့ဗျာချီကာဂိုဒိုင်ကြီးရှိရတယ်နာမည်ဒီလိုစီကကျွန်တော်ဝယ်ရရောင်းရတယ်အဲ့ကြားထဲမှာမှဘရိုကာတွေတောင်ရှိသေးပွဲစားတွေကနေစင်လဲတစ်ခါလေးသွားရတယ
်
ဆိုဒီကဲနည်းနည်းတော့ဟိုဒိုင်ရိုက်လောက်ကြတာနည်းတယ်ပေါ့ဘာလို့ဆိုလက်သေးသမားရဲ့အတွက်ပေါ့ဗျာ
ဟုတ်ကဲ့
ဆိုလက်ကြီးသမားရဲ့ဆိုတော့ဒိုင်ရိုက်လောက်တာ
ဟုတ်ကဲ့ဆိုတော့အဓိကအချက်ကလာငွေတဲ့ဆောင်ချုပ်ရောင်းတဲ့ဝယ်တဲ့နေရာမှာအဓိကအချက်ကကိုယ်ငွေစုံမသွားဘူးဆိုတဲ့ခိုင်မာတဲ့အမှတ်ကန်ချက်ကအဓိကအချက်ပဲပေါ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါမှန်ပါတယ်အဲ့တိုင်းပါ
ဆိုတော့အဲ့ဒီအမှတ်ကန်ချက်မျိုးကိုရောင်းတဲ့လူဘက်ကဘယ်လိုပြီးတာလဲကွဆ
ာဂျုတ်ပေါ့ဗျာအမှန်တော့ဆာဂျုတ်ခုနအဲ့ထက်မှလည်းရေးထားမှာလားဆာဂျုတ်ဆိုတာရှိရတယ်နော
်
အထူးငွေတိုက်စာချုပ်လို့ပြောရမလားစာချုပ်ကတာစာချုပ်ပဲခင်ဗျားနဲ့ကျွန်တော်နဲ့တခုလုံးမယ်ဆိုလဲစာချုပ်ချုပ်ပါမလ
ား
ဆိုတော့ခင်ဗျားဒီဟိုမှာအလုပ်လုပ်မယ်ဆိုတော့အဓိကစာချုပ်ကအာမခံရတယ်ဆိုတော့ပတ်စံပြန်ပေးပါမယ်ဆိုတဲ့ဟာစာချုပ်ပေါ့
ဆိုတော့ဝယ်တဲ့လူတွေအနေနဲ့ငွေတိုက်စာချုပ်ကိုဝယ်ပြီးတော့ယင်းနှုတ်နဲ့တဲ့လူတွေအနေနဲ့ဘာကိုအဓိကသတိထားရပါလဲ
အဲ့ပေါ့ဝယ်ရတူဆိုဒီ investor ပေါ့ရင်းနှီးမြှုပ်နှံမှုဆိုကျွန်တော်အနေနဲ့ဆိုအခုကျွန်တော်တတိအဓိကထားရမှာဟုတ်ပြီဒီစာချုပ်ကအစိုးရစာချုပ်ကအတိုးတကယ်ပေးနိုင်မလားပေါ့နော်ပေးပေးနိုင်လားပြည့်ကြတကယ်တမ်းကျပေးနိုင်မလားပြီးတော့တကယ်တမ်းပြန်ရမလားပေါ့နှစ်မျိုးပေါ့နော်နှစ်ခုနော်ပြန်ရမလားအတိုးအမြဲတမ်းရနိုင်မလားပြောကြတကယ်တမ်းကိုကဒီတက်တန်းကုန်ဆုံးသွားတဲ့အချိန်မှာကိုရင်းနှီးမြှုပ်နှံတဲ့ကဝယ်လိုက်တဲ့တန်ဖိုးကိုပြန်ရမလားအဲ့ဒါနောက်တစ်ခုကဒီဒီရဲ့ဒီကိုကဝယ်လိုက်ခုနကကျွန်တော်ပြောသလိုဟိုငွေဖောင်းပွားမှုပြဿနာအကြောင
်
းကိုကဘယ်လောက်နဲ့နာမလဲပေါ့ရင်းနှီးမြုပ်နိုင်လိုက်ရတာကျွန်တော်အဲ့ဒါပေါ့အဓိကအဲ့ဒီ၃ချက်ကိုကြည့်ပြီးတော့ကျွန်တော်ကဝယ်မှာပဲ
အခုဒီဂျာကာလာမျိုးသားညွေဆိုတာ NUG ကနေပြီးတော့ဟလာနှစ်နှစ်တက်တန်းရှိတယ်အတိုးမဲ့ငွေတိုက်စာချုပ်တွေရောင်းမယ်အတိုးမဲ့ငွေတိုက်စာချုပ်ရောင်းနေဆိုတာအစင်လားရှိပါသလားကိုကြားဘူးသလား
ကျွန်တော်ရှေ့ရှိမှာပေါ့ကျွန်တော်တို့မသိဘူးလောလောဆယ်တော့ကျွန်တော်တို့မကြဘူးကျွန်တော်ချိန်ခံရင်လည်းမသိဘူးပေါ့ဆိုနေတာမျိုးဟိုတော်များများတော့ယင်းညုံနဲ့မှုဆိုတိုးရကြများလေအတိုးဒါမဟုတ်လေတစ်ခုခုပေါ့ယင်းညုံနဲ့လိုက်တဲ့အတွက်အင်စင်တစ်ခေါ်တာပေါ့ဗျာဒီပါလဲသူရဲ့မဲ့လုံးပေးရတဲ့ဟာတစ်ခုတော့ရှိရပဲလေဥမာဘာလုပ်လို့ဒီမှာအဓိကကငွေနဲ့ပတ်သက်လာရင်တော့
ကိုတခုတော့ရလာပဲ။ဟိုအတိုးမဲ့ရှိရရောရှိပါရဲ့တကယ်ချင်းဒီကမလား။ဟိုချင်းချင်းကူညီခြင်းလို့ဒါမျိုးအခုအန်ယူဂျီကဒီကူညီဖို့အတွက်လဲကျွန်တော်ဆိုတာအဲ့ဒါမျိုးဟိုဘယ်လိုပြောမလဲအတိုးမယူပဲနဲ့အတိုးမပေးပဲနဲ့ချီးရတဲ့ဟာမျိုးကလဲကျွန်တော်မြင်ရလို့ဟိုအချင်းချင်းကူသလိုပုံစံမျိုးတော့ကောင်းတာပါပဲ။ဒါမျိုးယူရကြတာမျိုးလုပ်မယ်ဆိုလဲ။အတိုးမဲ့ဆိုတော့ဗျာ။ဟလာကိုစ ดูไม่เอาดูไม่เอาสุดท้ายก็เราวิบินวิญญาณอะไรไปแล้วว้ามาแล้วเนาะถ้าพระมาจะเช็คแล้วดูดีอะไรเช็คก็นั่นนี่ปีเดชเชียมาอะไรกูจะเอาแต่ตอนวันไทยที่แต่ตอนวิญญาณตายเปลี่ยนไปบีโร่ที่วิญญาณสาจูกูอันนี้จีก็เปลี่ยนไปไหมเปลี่ยนไปไหมส่วนยังกูจะเอาแต่ตอนนั้นใช่ไหมนั่นนี่ปีก่อนกูแต่ตอนเราไม่สมมุติสุดจ้าบ้าแต่ตอนเราเปลี่ยนยังไหมแต่ไหม ดีนั่นเนี่ยปีเดียเฉยมาเปลี่ยนยาเลยแต่ตอนนี้นักกู้เวกันเลยลงเลยนั่นนี่ก็โดนละแต่ตอนนี้แต่บุญเนี่ยหรอมาดูเราคุณนักกู้จะบอกกันเลยสิปัจจัยสิบป่าวนักกู้ร้องอ่ะสุดจะบอกว่าโดนละแต่ตอนนี้ลงเลยนั่นนี่ก็โดนละแต่ตอนนี้อินเตอร์ลงยาเลยส่วนนี้นั่นนี่จะดีกันมาโดนละแต่ตอนนี้อินเตอร์ลงยาเจ็บมาจ้าเราไหมไอ้ลูกชิ้นนี่เราชิมาบ่
ดีอ่ะดีก็ฟินิชเชอร์อินสตูเมนต์บอดี้งูยี่จีดับเบิลสต็อกมาเก็ตมาดีกันอะไรมายาวยาวเวจาร์เลยส่วนดีโอ้ส่งซ่าอะไรก็ทว่าจะบอกดูบ้างเนี่ยอันนี้เลยเนี่ยเชียบอันนี้แบบเบี้ยวเบี้ยวส่งซ่าส่วนนี้อุมาจะน้องก็ไปดูคุณตาเอาเนี่ยไปอะไรไหมส่วนอันนี้จีอาเบียร์เลยไอ้เชียมาดูดีก็ดูเลยนับไปมาดีเด็กเลยซีบีซีกันเนี่ยเราต้องทุบเนี่ยอย่าเบี้ยวมาดูเราเบี้ยวอะไรบ่ แต่เมื่อเช้ามาเจ้าไม่เบี้ยวลูกยาลูกมาโทรศัพท์ตอนนี้ยาวเลยไหมดูบอลดูคู่ดูยาดีเวลาสาจูกูยาวเลยไหมส่วนมันจะนอนคนเดียวได้ดีอินฟลักชันเบี้ยตนาหรือว่าอะไรงูท้องมุ้งเบี้ยตนาหรือชีไหมก็เอชเบี้ยตนาหรือชีไหมคุณต้องมีมาบีมาดูคำว่าคำว่าชีมาดูว่าคุณบ้านเนี่ยยาวไหมหรือไม่เบี้ยวเลยบอลเลยจ้ะส่วนมันก็ว่าเจ้าเนี่ยเราไม่ติดดิวเขาเลยบอกไอ้ยาไม่อยู่เลยชีอย่าบอกว่าไม่อยู่เลยแล้วโอ้โหเนี่ยเราสงสารม
ကျွန်တော်ကမြန်မာနဲ့ပြန်ရအောင်လေခင်ဗျာလိုလိုရင်းအများရနေပါပဲလေနော်အတူမရတော့မှာဆိုမဲ့အမျိုးတော့ရှိပါပဲအဲပြည်ကျွန်တော်တို့ခုအဲ့ဘာအဓိကလေးကအကိုမေးခင်မေးကွန်တော့ရမေးပေါ့ရှိပါပဲကိုပတ်စံဟုတ်ဆိုအမကကြက်ကရောဘယ်လိုရှိပါမလဲအခုဆိုဆိုလိုချင်တာကဗျာကျွန်တော်လက်တွေ့စစ်တမ်းကြည့်မယ်ဆိုရင်အန်ယူဂျီဒီဟလာတရားဝင်အာဏာရှိထားတဲ့အစိုးရတရားမဟုတ်ဘူးသူကနော်တော်လိုင်းရေးအစ
ဟုတ်တဲ့အခြေအနေမှာဘယ်လိုများအမခံချက်ပေးနိုင်မလဲကိုဒီငွေလိုက်စာတို့ကခိုင်မာပါတယ်ပြောရရင်တော့ဗျာယူယူလေးကျွန်တော်ရေစကားနဲ့ပြောမဆုံးဘူးပေါ့ဗျာကိုဝယ်လိုက်တဲ့ငွေမဆုံးဘူးပေါ့ဘယ်လိုအမခံချက်များပေးနိုင်မလဲပေါ့ဘယ်လိုစဉ်းစားမိလဲခုနကအခုပြောတဲ့အတိုင်းပဲကိုကျော်ကျော်သိမ်းပြောတဲ့အတိုင်းဒီအတွန်းလိုင်းအစုအစုတော့ဟိုနည်းနည်းရှိသေးဘူးပေါ့ဗျာနော်ဆိုတော့ဟိုကိုမ အစိုးရတုံးကြီးဘတ်ကျက်တုံးကြီးအတွက်နော်ဒီမရှိသေးဘူးဆိုတော့အာမခံဖို့လို့ခက်တယ်ဒါပေမဲ့နိုင်ငံရေးရငွေကြေးရတော့အာမခံဖို့ခက်တယ်ဒါပေမဲ့နိုင်ငံရေးရဘလို့အာမခံမလဲပေါ့ဗျာအဲ့ဒါမျိုးရှိရင်ခုနကကျွန်တော်ねအခုနကပြောရုံကြည်ယူတဲ့ဟာမျိုးရှိရမျိုးဘလို့ယုံကြည်အောင်လုပ်မလဲအဲ့ဒီဟာတွေကတော့သူတို့နိုင်ငံရေးရဘလို့အာမခံနိုင်မလဲနဲ့ပဲမူတည်ပါပဲကျွန်တော ਮੰ ရတော့ဒီ ေးပြီးပဲသူတို့အနေနဲ့စဉ်းစားကြရလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါဆိုတော့အခုကတော့တင်ညာထားတာပဲရှိသေးတယ်လက်တွေ့လည်းအသေးစိတ်တွေမလာသေးဘူးဆိုတော့ဟလာဒီအပေါ်မှာအောင်မြင်နိုင်ခြင်းမအောင်မြင်နိုင်ဤဆိုတာမျိုးကိုဟိုတိုက်ရိုက်ကြည့်ပြောဖို့ကတော့ solo o me lu, geno temare, uzoyo belu the boyan.
Opera didi, so long de la bioma bobia, you the dollar, kula technita mobile, the nego yala bobia, who and you genine, so connagono biolo, nangi, the young luga, comare, that I would then do a creative hit up of that twin hour bobia. I mean, who you know, the exact government la blue biomle, damule anamishi, anamiari, and suyari bobia. အဲ့မှာတော့လည်းဆိုရရောင်းရမျိုးရှိတာမရှိတာမသိဘူးဒီလိုမရှိခဲ့ဘူးဆိုတော့ပထမဆုံးလောက်တာကောင်းပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ဟိုကျေကျေပြန့်ပြန့်စဉ်းစားနေတယ်ပြန်မလို့ဟိုတစ်ခါလေးမှလက်တန်းမလုပ်စေချင်ဘူးဟိုဒီဥမာနှစ်နှစ်ဥပမာဗျာဟိုနှစ်နှစ်ဆိုတာကျွန်တော်အနေနဲ့နည်းလာလို့ဟိုတုံးနေလောက်လုပ်ကြည့်မှာငါးနှစ်လောက်လုပ်ကြည့်မလားပြောကြဒီခုနကကိုခုနကမိခွန်းနေရောမြိုင်း ตะตองจนว่ากูอ่ะเลยบ่เนี่ยเมียนมาที่ที่ NGO ทောက်ขันรู้สู้เนี่ยกูอ่ะเวไล่เนี่ยโอเคงาโดมรู้ปะสันย้ายค้าเนี่ยไอ้ตัวเนี่ยตะตองเปลี่ยนย้ายพี่ย่อแต่แม้ตะแกงเนี่ยตะตองย่าบ่ยังแค่เลยกูอ่ะโตไปดาไม่ไปดาบ่าถ้าบ่รู้เลยซอทรานซิชั่นเนี่ยคอสขอละบ่เนี่ยเค้าเนี่ยจนเมียนมาที่ปะสันบ่เลยมุล่ะปู่เนี่ยตะคู่เตียวสิย่อตะเนียผ่ดาเว้ยเค้าเนี่ยดูว่าสันยูเนียนเนี่ยปู่ ดีได้บาเลยผ่นดีแน่ปู่ตะคู่รอกวาช้าล่ะดิชื่อเลยไปย่าล่ะดิชื่อจนอะไรไม่ไปได้กูก็ขาบ่ลงมาเลยเอาล่ะมุล่ะแกตะตองยินนี่ญุ่นน่ะตะตองงาโดล่ะจ่าไม่ได้อืมเราก็เซโดล่ะจ่าไม่ได้ไอ้งาโดล่ะเนี่ยเซโดล่ะกูอ่ะเวเรตัวไปย่าบ่ล่ะยาวเนี่ยตัวไปมาล่ะบ่ได้ดิเมโก้เนี่ยอายมีโลย่าบ่เลยเนาะだแม้ตาเมอาจารย์ไม่เปียมจะเกี่ยวกับกองเนี่ยだแม้ดิกองยงจีเจ็ดเนี่ยเว้ยยงจีโลตะจนเราตะเงินนี่ค င်းဟာမျိုးအဲ့တော့တို့ဒီနိုင်ငံရေးတို့လမ်းစဉ်နဲ့ဒီကောင်းနဲ့ဘယ်လိုချိန်မလဲပေါ့ဘာလို့အတိုးမှမပေးတဲ့ဟာကိုအတိုးမပြီးတော့အဲ့ဒီကတစ်ခုနဲ့ချိန်ရမှာခင်ဗျာတစ်ခုပြန်ရမှာပဲလေနော်ခင်ဗျာကျွန်တော်နဲ့ငွေချီးရဆိုတော့တယောက်နဲ့တောင်ငွေချီးရယုံကြည်တဲ့နဲ့ချီးရပဲအခုကတို့ဒီ NUG ဆိုရဘယ်လိုယုံကြည်အောင်လုပ်မလဲပြည်သူလူထုကိုအဲ့ဒီမေဖို့မဲ့ရောရောတယ်တော့မေးလို့ရအောင်ပါဘာလို့ဆိုအသေးစိတ်စီမစီကနေလည်းမလာသေးဘူးဆိုတော့
ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့ဘာဖြစ်ဖြစ်ဟိုကျွန်တော်လည်းတိတိလောက်တော့အနာလည်းရှိမဟုတ်တဲ့အစိုးရတရက်ကလူမျိုးငွေတိုက်စာချုပ်လူမျိုးဟလားအမကနေပေးရတဲ့ရင်းနှီးမြှုပ်နှံမှုကိုထုတ်ရောင်းနေဆိုတာကတော့အနာလည်းရှိမဟုတ်တဲ့အစိုးရတရက်ကထုတ်ရောင်းနေဆိုတော့ဒါကဘာတမိုင်းမာတော့မရှိသေးဘူးလို့တော့ပြောရမလားပါပဲဒါပေမဲ့လည်းဒေတာဘောက်တော့ကျွန်တော်လည်းမပြောတတ်ပါဘူးအင်မတန်တော့အစ်စ်တော့အစ်စ်ပါပဲကျွန်တော်တို့တက်တန်းကာလအတွင်းမှာတော့အင်မတန်အစ်စ်တစ်ခုပါပဲဘာဖြစ်ဖြစ်ကျွန်တော်တို့ဆက်ပြီးတော့အသေးစိတ်တွေပဲစောင့်ကြည့်သွားအောင်ပါပဲကိုစောကြီးနော်
ဟုတ်ကဲ့ကျေးဇူးပါကျေးဇူးပါဟု
တ်ကျေးဇူးတင်ပါတယ်ကုသောဟုလို့ပြဆိုပြီးတာ
ဒါကတော့အင်္ဂါညဆွေးနွေးခန်းအစည်းအဝေးမှာရှင်အမေရိကန်ရင်းနှီးမြှုပ်နှံမှုဆိုင်ရာကျွမ်းကျင်သူဦးစော်ဒူးဆိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တာပါအခုတော့သတင်းချင်းချုပ်ကိုကိုအောင်လင်ဦးကတင်ဆက်မှာပါရှင
်စကော့တလန်ဂလက်စကိုကကုလသမဂ္ဂယာရီလူဆိုင်ရာညီလာခံမှာနိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေဒုတိယနေ့နဲ့နောက်ဆုံးနေ့ဖြစ်ဆွေးနွေးတဲ့အင်္ဂါနေ့မှာပဲရာသီဥတုဆိုင်ရာရည်မှန်းချက်တွေအစီအစဉ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကြေညာလိုက်တယ်လို့အလားတူဆော်ရဲဖို့ပြောကွက်တဲ့အတွက်ရုရှားနဲ့တရုတ်နိုင်ငံတွေကိုလည်းပြစ်တင်ဝေဖန်လိုက်ပါတယ်အမေရိကန်မှာအခုကစပြီးရှေ့လာမယ့်2030ပြည့်နှစ်အထိမီသိန်းတန်းဝင်ထုတ်လွှတ်မှုတွေလျှော့ချမယ့်အကြောင်းသမ္မတဘိုင်ဒန်ကပြောဆိုလိုက်တယ်လို့ဒီချိန်ထဲမှာပဲတရုတ်သမ္မတရှီချင်းဖင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လူကိုယ်တိုင်တက်ရောက်မလာပဲဥစားမှုပေးဖို့ပြောကွက်တယ်ဆိုပြီးဝေဖန်ခဲ့တာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာရှိတဲ့အဓိကစစ်ဆေးရုံတစ်ခုကိုအာဖဂန်ခြေဆက် SK အဖွဲ့နဲ့ဆက်နွယ်တဲ့စစ်သူကြောင့်အင်္ဂါနေ့မှာတက်ခဲ့တဲ့အကြောင်းတာလီဘန်တွေကပြောပါရယ်မြို့တော်ရဲ့ဝါစီအကဘာခန်အရက်မှာရှိတဲ့ဆေးရုံကိုစီးနှင်းတက်ခိုက်မှုမှာအနည်းဆုံး9ဦးသေပြီး9ဦးဒဏ်ရာရတယ်လို့လည်းတာလီဘန်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းမီဒီယာရဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်းကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာသတင်းသမားတွေပေါ်တက်ခတ်မှုတွေနဲ့အကြမ်းဖက်ချင်းချောက်မှုတွေကြောင့်မီဒီယာသမားတွေအတွက်စိုးရိမ်ထိတ်လန့်စရာအခြေအနေတွေပေါ်ပေါက်နေပြီးသတင်းအချက်အလက်တွေသဘောထားအမြင်အယူအဆတွေကိုလွတ်လပ်စွာဖျက်ဝင်မှုတွေမှာလည်းအံ့အသာဖြစ်နေရကြောင်း UNESCO ရဲ့ထုတ်ပြန်ချက်ကိုကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရ Foreign Act ကနယူးယောက်ကုလသမဂ္ဂယုံချုပ်အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ
်။ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါ။ဒ ဒီကနေ့ဗုဒ္ဓဘူးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်အထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်။ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်အထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ကျွန်မကအင်ဂျင်နီယာပါ။ VOA မြန်မာပိုင်းကတင်ဆက်တဲ့အစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်ဝှမ်းကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးအသွေးကနေကင်ဝေးကြပါစေရှင်။This program has